Welcome to the Voice of America in Burmese.
ਨਮਾਬੀਆ ਤਰਾਸ਼ੇ ਮਿਆ ਬੇਕਿੰ ਲੌਂਜੋਂ ਜ਼ੋਨ ਨੇ ਨੋਠਾ ਨਾਈ ਨੇ ਮਨਕਿੰ ਫਿਪਾਦੀ ਮਿਆ ਵੀਓ ਅਮਰੀਕਾ ਤਾਇ ਨੇ 2024 ਕੁ ਨੇ ਅਕਟੋਬਰ 3 ਯੇ ਚਾਦਾਬਰੀ ਨੇ ਨੇ ਮਨਕਿੰ ਸੀਜ਼ਨ ਨੇ ਕੋ ਅਮਰੀਕਨ ਪੀਰਾਉਸੂ ਵਾਸ਼ਿੰਗਟਨ ਡੀਸੀ ਮਿਊਰੋ ਗਾ ਨੇ ਸੱਟੇ ਠੌਲਣ ਨੇ ਬਾਰੇ ਵੀਓ ਯੇ ਵੈਬਸਾਈਟ ਫੇਸਬੁੱਕ ਯੂਟਿਊਬ ਸਾਮਨੇ ਨਾਰੀ ਮਾ ਵਾ ਡਾਇਰੈਕ ਠੌਲਣ ਨੇ ਆਵਾ ਮਨੇ 6 ਨਾਈ ਨੇ 9 ਟੀ ਠੌਲਣ ਮੇ ਅਕੂ ਵੀਓ ਯੇ ਮਨਕਿੰ ਸੀਜ਼ਨ ਕੋ ਚਨੋ ਨਿੰਨ ਯੇ ਗਾ ਟਾਵਨ ਯੂ ਟੈਸਟ ਤੋ ਮਾ ਵਾ ਯਾ
ਵੀਡੀਓ ਮਿਊ ਟੌਂਬਾਈ ਗਾ ਹਿਜ਼ਬੋਲਾ ਪਿਮਟ ਡੀ ਕੋ ਇਜ਼ਰੇਲ ਟੱਟ ਦੇ ਸੈਲੇ ਟਾਈ ਖਾਈ ਨੇ ਬਾਰੇ ਬ੍ਰਿਟੇਨ ਨੇ ਯੂਰੋਪ ਤਮਗ ਸੱਸਨ ਯੇ ਪਿਆਲੇ ਪਿੰਸਿਨ ਬੋ ਦਬੋ ਟੂ ਲਾਈ ਚਾ ਬਾਬੋ ਲੋ ਆ ਯੇ ਮਿਆ ਕੋਰੀਆ ਕੋ ਸੁਪਾਉਂ ਟੌਂ ਬਿਆਂ ਬੋ ਟੌਂ ਕੋਰੀਆ ਨੇ ਜਪਾਨ ਲੋ ਦਬੋ ਟੂ ਲਾਈ ਚਾ ਬਾਰੇ
ਐ ਲੋ ਨੌ ਸੌਂ ਯਾ ਤਰੇ ਨੇ ਪਿਨ ਸਿਕਾਂ ਸੀ ਯਾ ਦਗਾਂ ਸਿਨ ਕਾਉ ਯੂ ਨੀ ਦਾ ਬੋ ਤੌਂ ਤੱਤ ਛੇ ਕਲੋਂ ਨੇ ਕੀ ਐ ਨੀ ਦੇਤਾ ਕਾ ਯੇ ਬੇ ਨੌ ਸੱਟ ਦੇ ਅਛੇ ਨੀ ਦੇ ਕੋ ਟਿਨ ਸੱਟ ਫੋ ਸ਼ੀ ਦਲੋ ਅਮਰੀਕਨ 2 ਤਮਰਾ ਲੌਂ ਸਗਾ ਸੱਟ ਹੋਵੇ ਤੌਂ ਤੱਤ ਛੇ 2 ਸੀਜ਼ਨ ਕੋ ਲੈ ਨੌ ਪਾਈ ਮਾ ਨਾ ਸਿਆ ਬਾ ਮੇ ਪਾਸ ਸੰਗਨਾ ਇਰੇ ਮਾ ਰੋ ਲੂਨੇ ਸੀਜ਼ਨ ਫਿਟ ਦੇ ਜੈਨਸੀ ਨੇ ਦਪਟ ਟਵਿਨ ਆਗਜ਼ਾ ਤਰੇ ਨੇ ਕੋ ਲੈ ਠੌਲੇ ਮੋ ਪਿਸਨ ਠਾ ਬਾ ਰੇ ਮਿਆ ਕੁ ਯਿਨ ਸੌਂ ਨਾ ਦੀ ਨੇ ਮਨੇ ਠੇਕ ਟੈਨ ਯਾਉ ਤਰੇ ਨੇ ਕੋ ਡੌਕਿੰਗ ਮਿਊਜ਼ਿਕ ਕਾ ਜਿੰਨਿਆ ਪੀ ਬਾ ਮੇ
ਲੈਬਨਨ ਟਾਉਨ ਮੈਂ ਗਾ ਹੈਸਬੋਲਰ ਨੇ ਟਾਈਪ ਵੇ ਮਾ ਇਜ਼ਰੀ ਟੱਤਾ ਸ਼ਿਉ ਤੇ ਸੌਂ ਆ ਰੇ ਲੋ ਇਜ਼ਰੀ ਸਿੱਟਕ ਕਾ ਬੋਡਬੂ ਨੇ ਮਾ ਜਿੰਨਿਆ ਬਾ ਰੇ ਹੈਸਬੋਲਰ ਰੇ ਟੱਕ ਖੈ ਸੈਨ ਅਛੀ ਗਨ ਅਸੌਂ ਨੇ ਕੋ ਅਕਨ ਤੰਨ ਨੇ ਮੇਬਿਨ ਠੋਸੇ ਸਿੰ ਮੂ ਸਾ ਗੇ ਬੀ ਨੌਟੇ ਨੇ ਮਾ ਕੁ ਲੋ ਪਿਓ ਰਾ ਬਾ ဝင်းကြီးကျောင်းဘန်ဂျမင်နန်တန်ယာဟုကတေဆုံးသူတွေအတွက်ဝမ်းနဲ့ကြောင်းဗီဒီယိုနဲ့ပြောကြားပြီးသူတို့ဟာဆိုးရတဲ့အီရန်နဲ့သူ့မိတ်ဆွေတွေကိုချေမှုန်းမှုစစ်ပွဲဆင်နွှဲနေတာဖြစ်ပြီးတော့ဒီစစ်ပွဲနိုင်ရမှာဖြစ်ကြောင်းပြောပါတယ်။အစ္စရေးကဘေရွတ်တောင်ပိုင်းဆင်ချေပုံးကိုလေကြောင်းကနေတိုက်ခိုက်တာပါ။လက်ဗနန်ကျမ်းမာရေးဝန်ကြီးဌာနကတော့24နာရီအတွင်းအစ္စရေးတိုက်ခိုက်မှုကြောင့်55ဦးရဲ့မနေ့တေဆုံးအကြောင်းနဲ့အစ္စရေးကအရက်ဖက်စစ်ပံမခွဲတိုက်ခိုက်နေတယ်လို့ပြောပါတယ်။အင်္ဂါနေ့မှာအီရန်ကအစ္စရေးကိုပက်ထင်းတက်မီဇိုင်းတုံးအလုံး200လောက်နဲ့ပစ်ခတ်ခဲ့တာနောက်ဒေသရင်းတင်းမာမှုအခြေအနေကအထူးမြင့်တက်လာတာဖြစ်ပါတယ်။ဒါဟာမတ်စ်ခေါင်းဆောင်အစ်စမီလ်ဟနီယာနဲ့ဟက်စ်ဘောလာခေါင်းဆောင်ဟက်ဆန်နက်ဇရလာအသက်ခံရတာအတွက်လက်စားချေတာဖြစ်ကြောင်းအီရန်သမ္မတကလူမှုမီဒီယာ X မှာရေးပါတယ်။အရှိလေပိုင်းဒေသအရေးဟာတကမ္ဘာလုံးတက်သိက္ကိုအန္တရာယ်ကြီးတဲ့အနေထားမကြခင်ရောက်လာနိုင်တဲ့အတွက်ဒီပြဿနာပိုချဲမပြန့်အောင်ကာဝတ်တားဆီးဖို့ကုလလူခွင့်ဆိုင်ရာမဟာမင်းကြီးဗိုလ်ဂတ်ကလုံဂျုံကြီးကောင်စီကိုတောင်းဆိုပါတယ်။အီရန်ကအစ္စရေးကိုပတ်ထင်းတဲ့မီဇိုင်းဒုံးတွေနဲ့အောက်တိုဘာ1ရက်ကပစ်ခတ်ခဲ့တဲ့နောက်အစ္စရေးဘက်ကပြန်လည်ပစ်ခတ်ခဲ့တာဖြစ်ပါတယ်။လေဗနွန်နယ်စပ်ကမရွန်းအယ်ရက်စ်မြို့ကလေးမှာအစ္စရေးတပ်တွေနဲ့တိုက်ပွဲဖြစ်ပွားသလိုတခြားနယ်စပ်မြို့ကလေးတွေနားမှာရောက်လာတဲ့အစ္စရေးတပ်တွေကိုပြန်မောင်းထုတ်တယ်လို့ဟက်စ်ဘောလာတွေကပြောပါတယ်။ဒါအပြင်အစ္စရေးပိုင်နယ်ထဲကစစ်တပ်စခန်းတွေကိုရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်တယ်လို့လည်းပြောပါတယ်။ဒီချိန်မှာခုလလူခွင့်ဆိုင်ရာမဟာမင်းကြီးကလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအပါအဝင်ကမ္ဘာနိုင်ငံအားလုံးဟာအရှိန်အလယ်ပိုင်းဒေသပိုချဲပြတ်မလာအောင်ကာကွယ်ဖို့အတွက်တိုက်တွန်းပါတယ်။နှစ်ဖက်အပြစ်ရက်ဖို့ကမ္ဘာတဝန်းတောင်းဆိုနေတဲ့ဂျားကပဲအစ္စရေးနဲ့လေဗနွန်အခြေစိုက်ဟက်စ်ဘောလာအဖွဲ့တို့ဂျားတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေပါတယ်။EU ဥရောပသမဂ္ဂကနေခွဲထွက်ခဲ့တဲ့ Britain နဲ့ EU တို့ကြားလုံခြုံရေးနဲ့စီးပွားရေးဆိုင်ရာစိန်ခေါမှုလိုမျိုးကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်ဖို့စဉ်းစားနေကြမှာပဲ Britain ဝန်ကြီးချုပ်အသစ် Keir Starmer နဲ့ဥရောပကော်မရှင်အကြီးအကဲ Ursula von der Leyen တို့တွေ့ဆုံပြီးတော့နှစ်ဖက်ဆက်ဆံရေးပြည်လည်အောင်ညှိနှိုင်းဖို့အတွက်သဘောတူခဲ့ကြပါတယ် Starmer ကသူ့အစွန်းအနေနဲ့2020မှာ EU ကနေ Britain နှုတ်ထွက်တဲ့ Brexit သဘောတူညီချက်နဲ့ပတ်သက်ပြီးညှိနှိုင်းဖို့လုပ်မှာမဟုတ်ပေမဲ့ကနမျိုးစုံမှာဆက်သွယ်ဆောင်ရွက်ဖို့လုပ်မယ်လို့ပြောပါတယ်။ EU ကလည်း Britain လိုပဲလုံခြုံရေးပူးတွဲဆောင်ရွက်မဲ့သဘောတူညီချက်ရကြင်ကြောင်းပြောပေမဲ့ကုန်စည်စီးဆင်းမှုနဲ့ဒေသခံတွေကုလူဆက်ဆံမှုမှာအတားအဆီးတွေရှိနေတာနဲ့ပတ်သက်ပြီးဆွေးနွေးတာပါ။ဤနဲ့ဆွေးနွေးမှုတွေမှာစိန်ခေါ်မှုတွေရှိနေတာကိုသိပေမဲ့ထိတ်တိုက်တွေ့နိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးတာထက်ဆက်ဆံရေးဆံမျက်နှာအသစ်ဖွင့်ဖို့နှစ်ဖက်လက်တွဲလုပ်နိုင်မယ်နည်းလမ်းရှာကြမှာဖြစ်ကြောင်း Britain ဝန်ကြီးချုပ်ကပြောပါတယ်။ခေါင်းဆောင်နှုတ်က EU UK ခေါင်းဆောင်ပိုင်းထိပ်သီးစည်းဝေးပွဲကိုပုံမှန်ကျင်းပဖို့နဲ့2025မှာပထမဆုံးနှစ်ဖက်ထိပ်သီးအစည်းအဝေးကျင်းပကြဖို့အတွက်သဘောတူခဲ့ကြပါတယ
်။ VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Juru တမဟုတ် Tycom 6 Juru Channel 123တို့ကနေပြီးဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျ။
ဗီအိုအမေရိကန်တန်ကကြက်တပ်ပရင်းနေမနက်ခင်တင်းတွေကိုဆက်လက်ကြီးညာနေပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းဥတိုင်းဌာနကအယုဒ္ဓယာနဲ့နသံဘူရီဘက်ကိုလေးလာရေးခီးထွက်လာတဲ့ဘတ်ကမီးလောင်ခဲ့တဲ့အတွက်ကျောင်းသား20နဲ့ဆရာ3ဦးသေဆုံးရတယ်လို့ထိုင်းဝန်ကြီးချုပ်ဖေတန်တန်ရှန်နဝတ်ကဘန်ကောက်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။
ว่าเนี่ยเพราะจริงแล้วค่ะทัศนศึกษามันคือการเปิดโลกให้เด็กๆนะคะซึ่งเราก็ไม่อยากจะแก้ปัญหาที่ปลายเหตุนะคะทัศนศึกษาไม่ได้
တကယ်တော့ကျောင်းပညာရေးဌာနလေးလိုက်ခီးစင်ကြောင့်ခုလိုကျောင်းရတာမဟုတ်ပဲခီးမတော်ခင်ကားကိုတေချာမစစ်ဆေးတဲ့ပေါ့ရုံမှုကြောင့်ဖြစ်ကြောင်းထိုင်းစွအနေနဲ့ကုန်းလန်းပို့ဆောင်ရင်းတွင်းနဲ့ပတ်သက်ပြီးပြုပြင်ပြောင်းလဲမှုတွေလုပ်မယ်လို့ပြောသွားတာပါကျောင်းသား38ယောက်ဆရာ6ယောက်လိုက်ပါလာတဲ့အဲ့ဒီကားဟာတနိုင်ကီလို80ကျော်နှုန်းနဲ့မောင်းလာတာဖြစ်ပြီးဘန်ကောက်နီဝေးပြေးလမ်းမှာမှအချိန်မထိန်နိုင်ပဲကားငယ်တစ်စီးနဲ့လမ်းပြေးလျှံတွေကိုတိုက်မိပြီးမီးစားလောင်တာပါနောက်ဒန်ဝေအိုးကောမိကူသွားတာဖြစ်ပါတယ်ကာမောင်းသမားကိုဖမ်းမိထားပြီးထိုင်းရဲတွေကစစ်ဆေးနေသလိုတာဝန်ပေါ့ရမှုမစင်မချင်းမောင်းနှင်မှုအပါဝင်အမှုပေါင်း၄မှုနဲ့တရားစွဲဆိုဖို့ရှိပါတယ်မြောက်ကိုရီးယားရဲ့ချင်းချောက်မှုအန်ဒီကိုအတူလက်တွဲပြီးတွန်းလှန်မှုလိုချောင်းတောင်ကိုရီးယားသမ္မတရုံးစွန်ဂျိုးနဲ့ဂျပန်ဝန်ကြီးချုပ်အသစ်ရှီဂဲရူအီရှိဘာတို့နှစ်ဦးပထမဆုံးတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုချိန်မှာသဘောတူလိုက်ကြပါတယ်ဂျပန်အနာရပါတီရဲ့ခေါင်းဆောင်ဖြစ်တဲ့အီရှိဘအရွေးချယ်ခံရတာကိုကြိုဆိုချောင်းနဲ့သူ့ရဲ့ခေါင်းဆောင်မှုအောက်မှာနှစ်နိုင်ငံလုံခြုံရေးနဲ့စီးပွားရေးကိစ္စရပ်တွေကိုအတူလက်တွဲဆောင်ရွက်ပြီးတော့တိုးတက်အောင်လုပ်မယ်လို့ပြီးခဲ့တဲ့သတင်းပတ်တည်းမှာပဲတောင်ကိုရီးယားကပြောခဲ့တာပါအခုဖုန်းနဲ့ဆက်သွယ်ပြောဆိုချိန်မှာလည်းအင်းနီးချင်းနှစ်နိုင်ငံဟာတူညီတဲ့အကျိုးစီးပွားနဲ့စံတန်ဘိုးတွေရှိတဲ့အရေးပါတဲ့မိဖက်တွေဖြစ်ကြောင်းနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြှင့်မှုနဲ့အနီးကပ်ဆက်သွယ်မှုဆက်လုပ်ဖို့ပန်ကြားခဲ့ကြောင်းတောင်ကိုရီးယားကသတင်းထုတ်ပြန်ပါတယ်မြောက်ကိုရီးယားရန်လုံမှုတွေကိုတောင့်ပြန်ရမှာတောင်ကိုရီးယားနဲ့ဂျပန်တောင်ကိုရီးယားအမေရိကန်နဲ့ဂျပန်တို့ကြားစီးလုံးမှုရှိဖို့နှစ်ဖက်သဘောတူခဲ့တယ်လို့လည်းပြောပါတယ်။ဝန်ကြီးချုပ်အီရှိဘာကလည်းဒုတိယကမ္ဘာစစ်နောက်ပိုင်းလုံခြုံရေးချင်းချောက်မှုအကြီးအမားဆုံးခံရတဲ့ဂျပန်အတွက်မိတ်ဆွေနိုင်ငံတွေနဲ့နက်ဆိုင်နဲ့ဆက်ဆံရေးထူထောင်မယ်လို့ကတိပြုခဲ့တာဖြစ်ပါတယ်။ထိုင်ဝမ်မှာတော့ကျေးဇူးရင်းနေမနေ့ပိုင်းကြောက်ရောင်မယ်လို့ခန့်မှန်းထားတဲ့တိုင်ဖုန်းမုန်တိုင်းခရာတန်ဝင်ရောက်မလာခင်ကျောင်းတွေရုံးတွေနဲ့ဆိုင်အလုံးပိတ်လိုက်ပြီးရားနဲ့ချီတဲ့လေကြောင်းဖြည့်စင်တွေဖျက်သိမ်းလိုက်ပါတယ်။ထိုင်ဝမ်တောင်ဘက်မှာကတော့မုန်တိုင်းရှင်နဲ့မုန်တုံမိုးတီးထန်စွာရွာသွန်းနေပြီးတော့တဦးသေဆုံးတယ်လို့အာနာပိုင်တွေကပြောပါတယ်။မုန်တိုင်းဗဟိုဂျက်ထဲရောက်နေတဲ့ကိုရှောင်းစိတ်ကန်းမြို့ကလေးမှာတော့နေကနဲ့အပြင်မထွက်ဖို့ပင်နယ်ပြင်မြေချောင်းနဲ့တောင်တန်းတွေကိုမတော်ဖို့သတိပေးချက်တွေထုတ်ပြန်ထားပါတယ်။ထိုင်ဝမ်1989ကတိုက်ခတ်တဲ့တိုင်ဖုန်းမုန်တိုင်းတဲမော်ကြောင့်39ဦးသေဆုံးရသလိုမြို့ဟာလည်းအတော်ပျက်စီးခဲ့ရပါတယ်။အခုတိုင်ဖုန်းခရာတွန်ကတော့အားနည်းနည်းပျော့လာနေတာဖြစ်ပေမဲ့လေပြင်းတိုက်ခတ်ပြီးလှိုင်းကြီးရတဲ့မိုးတိထံမှုရှိတဲ့အပြင်မြောက်ဘက်ကိုဆက်ရွေ့ရှားခြင်းမှာလေတိုင်နှုံးပိုပြင်းထန်လာနိုင်ကြောင်းမိုးလေဝသဌာနကကြေညာထားပါတယ်။ထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကတော့မုန်တိုင်းတန်ခမ်းရရင်ကူညီကယ်ဆယ်ဖို့အတွက်တပ်သား 38,000 ကျော်အသင့်အနေထားပြင်ထားတယ်လို့ပြောပါတယ်။
ကြသာပရင်းနေ့မနေ့ထိတ်တန်းသတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးခဲ့တာပါဗျ။အခုကဆက်လို့သတင်းပေးပို့ချက်သုံးသက်ချက်နဲ့ပတ်စင်ကဏ္ဍတွေကိုစတိုက်တက်ဆက်သွားပါမယ်။ဘူရောစစ်ကောင်စီရဲ့သကောင်စီရင်ကောက်မှုပေါ်သုံးသက်ချက်နဲ့စတင်ပါမယ်။မာစစ်ကောင်စီခေါင်းဆောင်ကရွေးကောက်ပွဲမဲဆင်းမှတ်မှုသကောင်စီရင်ကောက်တယ်လို့ပြောပေမဲ့ဒီပေါ်ထောက်ပြဝေဖန်တာတွေလည်းရှိနေပါတယ်။ဦးဝင်းမင်းကမေးမြန်းတက်ဆက်ထားပါတယ်ညာ
။ဟုတ်ကဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကအဲ့ဒီမှရည်မှန်းချက်ဖြစ်တဲ့ရွေးကောက်ပွဲကျင်းပနိုင်ရေးမဲဆင်းမှန်စေဖို့ပြင်ဆင်မှုလုပ်သွားမှာဖြစ်ပြီးလူရည်နဲ့အိမ်ကြောင်ရသကောင်စီအခုလိုကောက်သွားမယ်လို့ဇွန်လလည်းစစ်ကောင်စီစီဝေးမှာလည်းပြောခဲ့ပါတယ်။ဒါပေမဲ့ဒီမဲဆင်းတဲ့သကောင်စီကမဆိုင်ပါဘူးလို့ ISP မြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေးအင်စတီကျူအဖွဲ့ဒါရိုက်တာဥအောင်သူငင်းကထောက်ပြပါတယ
်။ဒီသကောင်စီနဲ့ရွေးကောက်ပွဲနဲ့ဘာမှမဆိုင်ဘူး။အခုလက်ရှိသတင်းတွေအရပေါ့ဒီဒီဇင်ဘာ31ရက်နေ့မှာကျောင်းမဲဆင်းရင်းစဒုထအဆုပ်ဒါမှမဟုတ်လည်းဖိုင်နယ်ပေါ့အစင်းစင်းဖြစ်နေပြီလို့ပြောတယ်ဒီသကောင်ရှင်းနဲ့မှမဆိုင်ဘူးဗျသကောင်ရှင်းရဲ့အဓိကချက်ကအိမ်ကောင်စုရဲ့လူရဲ့အကြောင်းအရာရဲ့ socio economic status ပေါ့ဒါကိုကောက်တာပါဒ 2014 မှာတခါလုပ်တယ်2024မှာကျတော့တခါထပ်လုပ်မယ်ဒါပဲကျွန်တော်တို့ရွေးကောက်ပွဲအဓိကလိုအပ်ချက်ကတော့မဲစီရင်မယ်ဒါပဲအဲ့တော့နှစ်ခုကဘာမှဆိုင်ဘူ
းကြာပြင်းစစ်ပွဲနဲ့ရေပင်းကျဲပြတ်နေချင်းအချိန်ချင်းခွဲပြီးလုံခြုံရေးအခြေအနေရဒီဇင်ဘာလအထိကောက်မှာမို့လှည့်တစ်ပြက်ကောက်မှာအကောင်းဆုံးဖြစ်တဲ့သကောင်စင်းတဘာဝထိခိုက်နိုင်ပြီးထက်ကုံနာပါဝင်မှန်ကန်မှုနည်းနိုင်တယ်လို့မွန်ပြည်သက်ပါတီစစ်အနာရှင်တက်ဖြတ်ရေးအဖွဲ့ပြောခွင့်ရနိုင်ပညာမွန်ကသုံးသပ်ပါတယ
်အခုတန်းကောင်စင်းကောက်ယူတာကဒီစစ်အနာရှင်တက်ဆိုးရှိမဲ့ရုပ်ောက်ပွဲတော့ကျူတင်ပြင်ဆင်တဲ့လုပ်ငန်းတစ်ခုဖြစ်တယ်နောက်ပြီးတနိုင်ငံလုံးကစင်မီတောက်လောင်နေပြီးတော့ဖေးဒုက္ခတွေများနေတဲ့အချိန်အတင်းသမစစ်သားဆူဆောင်းမှုကြောင့်လူငယ်များတိုင်းပြည်ကနေထွက်ပြေးနေတဲ့အချိန်မှာကောက်တကတကယ်တမ်းတိကျမှန်ကန်တဲ့စင်မျိုးရရှိနိုင်မှာမဟုတ်ပါ
အခုလိုပုံမှန်မဟုတ်တဲ့အချိန်တွေမှာကောက်တာကြောင့်အများစိုးရိမ်နေကြတာကိုလည်း CDM ဗိုလ်မှူးနောင်ရွက်ကအခုလိုထောက်ပြပါတယ
်လူထုကြားမှာလည်းဒီကနေ့ပတ်သက်ပြီးတော့စိုးရိမ်မှုအမျိုးမျိုးတွေရှိနေကြတယ်ဆိုတော့ကျွန်တော်ကြေကြေပြေပြေကြားသိနေရတယ်တာမန်အခြေအနေပုံမှန်အခြေအနေမှာဆိုရင်တော့ဒီလိုမျိုးကောင်စင်းကောက်ယူတော့ကိုကြီးအချက်လက်အလုပ်ကိန်းတွေကောက်ယူတော့ပြည်တွင်းပြည်ပနေရွှေရွာမှုအချက်လက်တွေကောက်ယူတယ်ဆိုတာဒါလုတ်တင်တဲ့အရာဆိုတော့ကျွန်တော်လက်ခံတယ်။သို့ပေမဲ့လက်ရှိလိုအခြေအနေမျိုးမှာပေါ့နော်စစ်ကောင်စီရဲ့အချင်းချောမှုအောက်မှာအကျော်တရားနေနေရဲ့လူဖိရဘောအခြေအနေဒီမှာပြီးတော့လေဒီစစ်ကောင်စီအနေနဲ့ကျွန်တော်တို့ကသူတို့ဘယ်လိုပဲပြောထားပြီးဖြစ်စီယုံကြည်လို့မရတဲ့အခြေအနေမှာရှိနေကြတာဖြစ်တဲ့အတွက်စစ်ကောင်စီအနေနဲ့တလွဲအတုံးချတာမျိုးတွေသူတို့ရဲ့နိုင်ငံရေးအကျိုးစီးပွားတွေအတုံးချလာမျိုးတွေရှိလာနေတယ်ဒီလိုအကြောင်းအရာတွေကတော့ဒီသကောင်စင်းရဲ့နောက်ဆက်လွဲအကျိုးဆက်အနေနဲ့စိုးရိမ်စရာတစ်ခုလို့ပဲကျွန်တော်ချုပ်မြင်ပါတယ
်အဲ့ဒီတော့အခုလိုသကောင်စင်းကောက်ယူတာကနေဘယ်လိုရလဒ်ဖြစ်လာနိုင်တာကိုလည်းဥအောင်သူငင်းကအခုလိုဆက်ထောက်ပြပါတယ
်အခုပြီးခဲ့တဲ့2014သကောင်စင်းမှာထုတ်ပြန်မကြေညာတဲ့စရင်းတွေရှိတယ်ဗျအဲ့လိုရှိတဲ့အခါကျတော့အခု2024ပြီးမဲ့သကောင်စင်းမှာလည်းထုတ်ပြန်ကြေညာရက်တွေကအမှန်တိုင်းလုံနိုင်မလားပေါ့ဗျာမိကုန်းเนี่ยထပ်တူလာတယ်နောက်တစ်ခုကစုလီကယုံကြည်ကိုးစားစရာသကောင်စင်းပြည့်လက်ခံနိုင်မလားပေါ့ဆိုတော့ဒီချက်လည်းရေးကြည့်တယ်ဒီသကောင်စင်းမှာကနိုင်ငံတကာရဲ့ထောက်ပံ့ကူညီမှုကမရှိသလောက်နေတယ်เนาะပြီးခဲ့တဲ့2014သကောင်စင်းဆိုရင်ကျွန်တော်တို့တွေ့ရစီးရင်ရဆိုရင်ဒေါ်လာ85သန်းကုန်တယ်မြန်မာစုရကဒေါ်လာ15သန်းလောက်စိုက်တယ်။နိုင်ငံတကာကဒေါ်လာ360လောက်စိုက်တယ်။အခုဟာအကောအိတ်ဆိုင်ကိုယ့်အကူစိုက်လို့ရတာ။ဒါကတကူမှားသွားလို့ရှိရင်ပတ်စံပလုံပြစ်ပါလေ
။ဒါအပြင်ထွက်လာနိုင်တဲ့ရက်လက်တွေအရလူပေါင်းများစွာထွက်ပြေးပြောင်းရွှေ့နေရတာတွေကိုထိန်းချုပ်နိုင်ဖို့ဖြစ်လာနိုင်တာအပြင်တိုင်းရင်းသားတွေကိုလွှမ်းမိုးဖို့ဖြစ်လာနိုင်တာကိုလည်းနိုင်ပညာမွန်ကအခုလိုဆက်သုံးသပ်ပြပါတယ်
။ကျွန်တော်တို့တိုင်းရင်းသားတွေရေးကြည့်တဲ့တစ်ချက်ကဒီတန်းကောင်စင်ပါမိကွန်အချို့ဟာတိုင်းသားလူနည်းစုတွေပေါ်ရွက်ချက်ရှိရှိပမာမှုပြုလိုတာရှိနေတွေ့ရပါတယ်။ဥပမာလူမျိုးဟုတ်မေးရမယ့်အစားအိမ်မှာအဓိကပြောဆိုသောဘာသာစကားဆိုတာမျိုးပေါ့။ဒါကမိခင်ဘာသာစကားမပြောတတ်တဲ့တိုင်းသားလူမျိုးတွေအတွက်ပေါ်ပမာမှုပြုတဲ့ရွက်ချက်ရှိတယ်လို့ကျွန်တော်တို့မြင်ပါတယ်။ဒါကြောင့်ကျွန်တော်တို့မွန်ပြည်သက်ပါတီဆက်အနာရှင်တိုက်ဖေးရေးဖွဲ့ MSBAD အနေနဲ့အခုတန်းကောင်စင်းအပေါ်အတိမတ်ပြုလက်မခံနိုင်ပါ
အခုလိုအချိန်မှာဖြည့်စုသူတွေယုံကြည်မှုရဖို့မလွယ်လှဘူးလို့လည်းဥအောင်သူငင်းကဆက်ထောက်ပြပါတယ
်အဓိကကတော့ဗျာအတိ trust ပေါ့အထူးသဖြင့်တော့ဒီမိကုန်းတွေကိုဖြည့်စုဖို့ပြည်သူလူထုကအစိုးရကိုယုံကြည်ဖို့လိုတယ်နောက်တစ်ခါကျတော့ဒီသကောင်စင်းမှာပါတဲ့မိကုန်းတွေကိုမဖြည့်စုခြင်းဖြည့်စုခြင်းအပြင်အေးယူလို့မရဘူးဆိုတော့ကာကွယ်ပေးရတဲ့ဥပဒေမျိုးလည်းလိုတယ်ဗျသူတို့ကဘာလို့ပြန်ညှို့လဲဆိုတဲ့အခါကျတော့2013တုန်းကပြတ်ထားတဲ့ဥပဒေရှိပါတယ်ဒီဥပဒေတိုင်းဆောင်ရွက်တာပါမျိုးပြောတာပေါ့နော်အဲ့လိုအနေထားမျိုးမှာကျတော့အဓိကကပြည်သူလူထုက trust အားနည်းတဲ့ဆိုလို့ရှိရင်ပူးပေါင်းဆောင်ရွက်မှုအားနည်းမှာပေါ့ဒီပြဿနာရှိပါတ
ယ်အရင်တုန်းကလည်းနိုင်ငံတိုင်းဘေးကျခြင်းသတင်းတစ်ပတ်အတွင်းဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်ရွေးကောက်ပွဲအတွက်ဖွဲ့စည်းအုပ်ချုပ်ပုံဆန္ဒခံပွဲလုပ်ခဲ့တာကိုအခုတကောင်စင်းကောက်တာကပြန်အမှတ်ရသွားစေတယ်လို့လည်းသုံးသက်သူတို့ကထောက်ပြနေပါတယ်ခင်ဗျာ
တကောင်စင်းကိစ္စဥဝင်းဝင်းမေးမြန်းတက်ဆက်ခဲ့တာပါဗျာအခုတော့ကဲဆဲထူထောင်ရေးလုပ်နေချိန်မှာပဲရေဘေးထက်ကြုံရပွဲရှိနေတဲ့ကလောမျိုးအခြေအနေကြည့်အောင်ပါရေဘေးတင်ခဲ့တဲ့ကလောမျိုးမှာပြန်လည်တော်ရေးလုပ်ငန်းတွေဆောင်ရွက်နေချိန်အောက်တိုဘာ10ရက်နေ့မှာမိုးများပြီးတောင်ကျရေကြောင့်ရေပြန်းတက်ခဲ့ပါတယ်။ရန်ကုန်ကသတင်းပေးပို့ချက်ကိုတော့ဥတမောင်တန်းကဆက်ပြောပြပါမယ်
။ပြီးခဲ့တဲ့စက်တင်ဘာလကမြန်မာနိုင်ငံနေရာအတော်များများမှာရေဘေးတင်ခဲ့တဲ့အထက်ကလောမျိုးလည်းပါဝင်ခဲ့ပါတယ်။ရေဘေးကြောင့်တင်ချန်ခဲ့တဲ့ရွှေနှုန်းတွေရှင်းနေနေချိန်မှာအောက်တိုဘာ10ရက်အင်္ဂါနေ့မှာမိုးများပြီးတောင်ကျရေကြောင့်ရေပြန်းတက်လာခဲ့ပါတယ်။
မနေ့ကရေကျသွားတဲ့အခါကျတော့အကုန်လုံးကိုယ်ဝင်ကိုပြန်လာပြီးတော့မှတန်ချင်းလောက်ချအဲ့ဒီမျိုးနဲ့ပဲနေနေကြတာပေါ့ အရင်ကြီးဆိုရင်ရလာအောင်တော့တက်လာတာမဟုတ်ပေမဲ့ကျွန်တော်တို့ကလောင်းမြုပ်ခင်းနေရလဲရေပြီးတင်လာတဲ့နေရာတွေကဆိုရင်ဒိတ်ကြီးဖြစ်နေကြရပြီပေါ့နော်အဲ့တော့ရေနည်းနည်းသေးရေရိပ်တက်လာတာနဲ့နေရာတွေရွှေပြပြူကြအဲ့လိုမျိုးဖြစ်ကြတာပါဒီနေ့ထဲမှာကကျွန်တော်တို့မနေရလို့မျိုးဆိုလို့ရှိရင်ကျွန်တော်တို့မျိုးလေ၄ရက်กว่าမှာဆိုလို့ရှိရင်၃နေ့ကျော်လောက်ထိတက်တချို့နေတဲ့နေရာကတော့၄ပြီလောက်ထိတက်တယ
်ကလောင်းမြုပ်မှာအခုနှစ်ထဲရေကြီးတာမနေကဖြစ်စင်းနေဆို၁၇ချိန်မြောက်ရှိပြီလို့သိရပါတယ်ပြီးခဲ့တဲ့စက်တင်ဘာလတုန်းကစူးစူးဟောဟောရေပြည့်တွေ့ကြုံခဲ့ရပြီးရေကြီးမြေပြိုလာတဲ့နေအိမ်တွေအလုံးလိုက်မျောပါခဲ့တဲ့အပြင်ပျောက်ဆုံးတိတ်ဆုံးဒူးတွေလည်းရှိခဲ့ပါတယ်။ရေပြည့်ကြောင့်မြို့တွေမှာရှင်လုံးဖုံးခဲ့ပြီးနမ်ပလတ်လူမှုကွန်ကြီးကဲဆယ်ရေးအသင်းအပါဝင်ဒေသဗန်နွေဟာစူပေါင်းတန့်ရှင်းလုပ်နေကြတယ်လို့အသင်းဝင်တဦးကပြောပါတယ်
။စတဲ့ကြိမ်ကဖြစ်တာဆိုစာပေတော့ရေကြီးဒါပုံမှန်တက်တာပဲလို့ယူဆခဲ့ကြတာပေါ့လေ။ဒါပေမဲ့စတဲ့ကြိမ်မြောက်မှာကျတော့လုံးဝအကြီးကျယ်ဖြစ်သွားတယ်။ဒီကြေးတိုင်းမှာမနေ့ကနောက်တစ်ခေါက်ပြန်တက်တယ်ပေါ့။မနေ့ကလောက်ထိကတော့အကုန်လုံးနည်းနည်းအော်တော်နည်းနည်းဖြစ်သွားရတယ်။အခုတော့ပုံမှန်အတိုင်းပဲပြတ်နေပြီလို့ပြောလို့ရတာပေါ့နော်။မနေ့ကရေပြန်တက်သွားတဲ့အချိန်မှာတော့ရှင်းမီကအိမ်ကြီးရဲ့ကျွန်တော်တို့ဟိုရေအရင်တော့ရေတက်ခဲ့တဲ့အိမ်ကြီးရဲ့ကျွန်တော်တို့ 80% လောက်ကိုရေပြန်တင်သွားတာပေါ့နော်။နောက်တစ်ကြိမ်ပြန်ပြီးတော့ထပ်ပင်ပန်းကြရတာပေါ့။ဒီနေ့ကတော့အကုန်လုံးပြန်ဝိုင်းရှင်းနေကြတဲ့အနေအထားမျိုးပေါ့။ဒါပေမဲ့တစ်ခုတက်တာတာကတော့အရင်လိုကျွန်တော်တို့ရေတက်ရက်ကလည်းမကြာပါဘူး။ရေစီရလည်းအရင်မတန်ဘူး။အဲ့လိုမျိုးဖြစ်တဲ့အတွက်နှုံးကြီးရွှွင့်နေအရင်မတင်ခဲ့ဘူ
း။နားလည်အသိလိုပဲချမ်းမြေ Academy Summer Shadow Library နဲ့ Parmi Tech တို့တောင်ကြီးသင်တန်းတို့ကကျောင်းသားတွေကလည်းမြို့တန်ရှင်းရေးလှုပ်ပေးနေကြတယ်လို့ Parmi University ရဲ့ Internet စာမျက်နှာမှာတပ်ပုံနဲ့တကွဖော်ပြထားပါလေ။ရေမေတာကြောင့်ပြန်လည်ထူထောင်နေတဲ့ကလောင်းမြို့ဟာခရီးသွားတွေကိုအမိပြုနေရတဲ့ဒေသတစ်ခုလည်းဖြစ်ပါလေ။အခုလိုသဘာဝဘေးဒဏ်ထပ်ပြန်တည်းကြုံနေရခြင်းဒီနှစ်ခီးသွွားရာဒီမှာတော့ဒေသခံတွေအတွက်လုပ်ငန်းလည်းပတ်ဖို့မလွယ်သေးဘူးလို့ပြောပါတယ
်ကျွန်တော်တို့ဒေသခံတွေကဒီလိုရာဒီမျိုးမှာလုပ်ငန်းတွေလုပ်ရတယ်ခီးသွွားတွေကိုအပြုပြီးတော့မှအမိပြုနေကြရတာပါလေအဲ့လိုချိန်မျိုးမှာကိုမိသားစုကိုအိမ်အတွက်ပဲကိုလုံးပန်းနေရတာမျိုးဖြစ်သွားတာပေါ့ဒါပေမဲ့လည်းခီးသွွားတွေရောကူတဲ့လူတွေရောကတော့ကလောကိုလာကြလိမ့်မယ်လို့ထင်တယ်။ဥပမာလူကြီးနဲ့ခီးသွားတာမျိုးပဲခီးသွားနဲ့လာလူကြတာပဲဖြစ်ဖြစ်ပေါ့နော်။အခုပဲပေါ့ကလောမှာကနေရာထိုင်ခင်းကိစ္စတွေဟိုတယ်ကြီးစင်းနဲ့တော်တော်များများရေတွေမြုပ်ကုန်နေ။ဒါတွေကဒါနယ်လမ်းပြန်တူဖို့သူတို့အတွက်လည်းတော်တော်လေးတော့ခရင်မယ်ထင်တယ်။ဘာလို့ဆိုရှယ်မှုကသူတို့တွေကတော်တော်ကြီးတယ်လေနော်။ဟိုတယ်ကြီးတဲကိုဘိုးတွေအဲမော်ဒယ်ကြီးဖြတ်တော့ဆိုင်နေဒီဝိုင်းလုပ်တဲ့နေရာတွေကတော်တော်များများပြည့်စုံဆုံးကုန်တာ။ဒီခီးသွားရာဒီအမီသူတို့ပြန်ပြီးတော့မှဒါကိုပြန်ဖွင့်နိုင်ဖို့တော့မလွယ်ကူဘူး။
ဘောပေါင်းရင်ထိမ့်သိမ့်ဆောက်ရှောက်ရေးအတွက်တာဝန်သိတာဝန်ယူကြဖို့အခုလိုဖြစ်ရတွေကသတိပေးနေတာဖြစ်တယ်လို့ចောင်းသားတွေကပြောကြောင်းပါမီတက်ကိုအင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်အခုအောက်တိုဘာလ1ရက်နေ့ကနေ9ရက်နေ့ထိနိုင်ငံတော်မိုးကြီးလေပြင်းနိုင်တယ်လို့လည်းမိုးစလကသတိပေးထားပါတယ
်ရန်ကုန်ကသတင်းပေးပို့ချက်ကိုဥတမောင်တန်းပြောပြခဲ့တာပါဗျာအခုတခါ KNI ဒေတာရေးပင်းနဲ့စာနာမှုအခြေအနေကြည့်အောင်ပါဗျာKNI ဒေတာမှာရေကြီးနှမြုပ်မှုရင်ဆိုင်နေရတာဟာအခုဆိုရင်ရက်20ကျော်ရှိလာနေပြီလို့ KNI ပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီကပြောပါတယ်။ရေဘေးနောက်ဆုံးအခြေအနေနဲ့အဲ့ဒီမှာအကူအညီတွေလိုအပ်နေတဲ့အကြောင်းကိုတော့ကိုညံဝင်းအောင်ကဆက်ပြောပြပါမယ်ခင်ဗျာ
။ယာယီမွန်တိုင်းအချိန်ကြောင့်ပြီးခဲ့တဲ့စက်တင်ဘာ9ရက်နေ့ကကယားပြည်နယ်ဒေတာအခေါ် KNI ဒေတာမှာရေလွှမ်းမှုမှုစတင်ဖြစ်ပွားခဲ့ပြီးအခုချိန်ထိရေပြန်မကျသေးပါဘူး။Rigor Dimoso Fruso Sharo Borke Messe ချမ်းပြည်နယ်တောင်ပိုင်းကမိုးပြင်းနဲ့ဖဲခုံဒေသတွေမှာရေကြီးနှမြုပ်မှုတွေကြုံနေရတာပါရေပြန်မကြသေးပဲစမ်းကျင်းတင်ရေမြင့်တက်နေစေဖြစ်ပါတယ် Rigor မြို့နယ်ကရေမမြုပ်တဲ့ကျေးရွာမှာတော့အခုရက်ပိုင်းရေထပ်ကြီးလာတယ်လို့ Greeny ပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ပြည်လဲထူထောင်ရေးဌာနကဌာနမှူးကြီးခွန်မာတီယာကအခုလိုပြောပါတယ်
ဒါကမြန်မာပြည်လွားတဲ့ကြေးရွာနှစ်ကိုတောရွာထက်ကျော်ပြတော့မှရဖြူဖြန်းနီခွန်တော်အပါဝင်အခုဆိုလို့ရှိရောနိုကိုအဆုဖက်ကနေပြားကြီးခုတို့တော့ပေါကလေတို့တော့ဆော်ဒီတို့ဝါညော့ဖက်ကမဲ့ဖြာတီလိုရေကာတို့နိဖို့တို့ဟောနာကိုတို့ကနကလုခုတို့တော့ဆဲတို့လည်းတမှုတို့ချစ်ကဲတို့အဲ့ဒီတိကြီးလွားတော့ဗောလေနော
်ရဲ20ကြော်ကြာရေလွှမ်းမှုပြီးတထတိုက်အိမ်ဒီနင်းမြုပ်တဲ့အထိအခုလိုစိုးရတဲ့ရေပေးမကြုံဘူးဘူးလို့ဆိုပါတယ်ရေကြီးနေမြုပ်မှုကြောင့်ယာယီစစ်ဆောင်တဲ့အိမ်အပါဝင်၄000ကျော်ပျက်စီးသွားတယ်လို့ဌာနဝန်ကြီးခွန်မာတီယာကအခုလိုပြောပါတယ်
ที่มาเราหูสิ่งยังชีเชียร์สโลชินเราตัวเด็กเขาจดว่าวิบวับเนาะที่จีนว่ามุขยาเลยจีหยวนมีเองป่าวิสิชอบสักแค่เต้นวิบวับเนาะที่จีนว่ามุขยาเลยเด็กจะก็รอคนท้าวจดชินาวิบวับเนา
ะกูรู้มูมียี่จีจิงมูเบียเสกันนี่ยินรู้ชาเด็ดด้วยเสียเอาก็มูเบียเผยคงดีมั่วสูไรก็มีมาเยจีมูปูพี่เนี่ยบีตอนดูเลยทำไมที่นานีบาร์เลยเยจินีเรจินีนับเดลโลกี่นี่ดิโมกราติตาอูกีดีเอฟบูฮูตาวน์ชิดูตูกาเลเปียวาเ
รยีการันนี่สินี่สินว่าสไตต์ตันเนี่ยบ่นะแต่ยังกูด่านั่นละมาต้องละมาหนุนเราตันนี่เลยเยจีมูกาโดด่าเทตพบเวชิเมบ่นะยีอาบาจังเลยส่วนด่าพิคเรนุยลาวกามาพ่อชาเคเดยีเดียคูมามูจีเลจีเยจีเดเชมาคูมาด่าพ่อชาเลยตัวจังมือปูบีโอนัสซาพิจารณาบ่นะยีเย่ยีเอ็มยันตันนัว
เปกอมยูเนียบาวินเยนีเดต้ามาเสฉวนเนี่ยยาดูยาดาบาวินยีเบเต็นดูซูซูบองตงตองงารองจอชิเดลุไอซีเยลูดาญินซานาอิฐานะฐานะมูยีคุนมาติยากะเปียวบาเรเยจีเยชานาอิเนี่ยดูตองจาช้องยีริจาวมีปูรานันดราปิสีราตวาลายีแคแคนิบาเรดาอะเปียนเสกองซีเยโทเซจาวชางเกียเนซะมาจูจาจูจาปิคัดมูริเลเสชินิบาเรပြင်းဒီဒေသမှာစစ်ပေးနဲ့ရေပေးတပြိုင်တည်းတည်းကြုံနေရပြီးပြည်내ထူထောင်ရေးလုပ်ငန်းတွေလည်းမလုပ်နိုင်သေးပါဘူးဒုက္ခသည်တွေအတွက်စားနပ်ရိက္ခာနေထိုင်စရာအမူအကာတင့်ဝါနဲ့အဝတ်တွေစီဝါစတာတွေအရေးပေါ်လိုအပ်နေပါတယ်ရေပေးအတွက်ပြင်းဒီဒေသကရေဦးတော်လိုင်းရေးအဖွဲ့အစည်းတွေကကျေဆယ်ရေးတွေလှုပ်ဆောင်နေပေမဲ့လိုအပ်ချက်တွေကရှိနေဆဲဖြစ်ပါတယ်ဒီဝိဒံခံရသူတွေအတွက်ကုညီကယ်ဆယ်ရေးနဲ့ပတ်သက်လို့စစ်ကောင်စီရဲ့တရားပြည်နဲ့အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလက်ထောက်ညွန်ကြားရေးမှူးဦးဇာနီမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်ပိတ်ထားပါတယ်။ Record မျိုးပေါ်မှာစစ်ကောင်စီဘက်ကရေးဘေးထောက်ပံ့ကူညီမှုတွေရှိပေမဲ့ရေးဘေးစိုးစိုးဝါဝါကြုံနေရတဲ့ခြေရွာတွေဘက်မှာအကူအညီတွေမရောက်ဘူးလို့သိရပါတယ်။
VOA American တိုင်ရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကို Nielsen American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio season တွေကို line to meter ထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံ line နဲ့ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ line to meter နဲ့ဖမ်းယူနားဆင်ခြင်းနဲ့ဆွေးနွေး VOA Radio ညပိုင်း season ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio Season ကို9နာရီကနေ10နာရီထိ line to meter 32 kHz 9383ညနဲ့9383ည line to meter 51 kHz 5885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုး line length meter 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီ Season ကိုပြန်နှားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့ meter line အားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါVOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ data update နဲ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျာ။ခုတော့ပုံမှန်တင်ဆက်နေကြ editor နဲ့ဆွေးနွေးကန်းနေရာမှာဒီတစ်ပတ်အထူးအစီအစဉ်ဖြစ် American ဒုသမတလောင်းစကားဆက်ထုတ်ပွဲ30ချက်ကိုတင်ဆက်ပြရစီ American ပြည်တော်စုနယူးယောက်မှာအင်္ဂါနေ့ညချင်းပတ်ခဲ့တဲ့ Democratic Party ဒုသမတလောင်း Tim Walz နဲ့ Republican Party ဒုသမတလောင်း JD Vance တို့ရဲ့စကားဆက်ထုတ်ပွဲအပေါ် VOA မြန်မာပိုင်းအစီအစဉ်ဌာနမှူးဒေါက်ကင်ဆိုဝင် VOA မြန်မာပိုင်းအစီအစဉ်ကဦးတမောင်တန် American နိုင်ငံရေးသုံးသပ်သူဦး James ရွှေနဲ့ဇော်ထွန်းမုံလို့ကဆွေးနွေးထားတာကိုအခုထပ်မံတင်ဆက်လိုက်ပါရစေ။
မင်္ဂလာပါခင်ဗျာ2024ခုနှစ်အမေရိကန်ရွေးကောက်ပွဲအကြိုအထူးစုဆုံးစီစဉ်ကနေပြန်လည်ကြိုဆိုလိုက်ပါတယ်သိတ်ကိုစိတ်ဝင်စားပွဲကောင်းတဲ့စကားစစ်ထိုးပွဲပါဒါကိုကြည့်ရှုကြကြရတာဖြစ်ပါတယ်ဒီစကားစစ်ထိုးပွဲနဲ့ပတ်သက်လို့သုံးသပ်ဆွေးနွေးမှုအတွက် VOA ထားတာမှုဒေါက်ကင်ဆိုဝင်းကဦးဆောင်ပြပါပ
ါဟုတ်ကဲ့
မေရိကန်ပြည်နယ်အခြေစိုက်အမေရိကန်နိုင်ငံရဲ့အကဲခတ်ပုတ်ကိုဦးဆောင်သုံးပုံနဲ့ကျွန်တော်တို့ရဲ့စတူဒီယိုထဲမှာရောက်ရှိလို့နေပါပြီနော်ပြီးတော့အမေရိကန်နိုင်ငံရေးကိုအနိကစောင့်ကြည့်နေတဲ့ဦး James ရွှေကလည်း Skype ကနေပါဝင်ဆွေးနွေးဖို့အဆင်သင့်ရှိနေပါတယ်ဒီတော့ကျွန်တော်တို့နှုတ်ဆက်တာတွေများသွားပြီဆိုတော့ Dr. Sowing ကပဲစပြီးတော့ဆွေးနွေးပွဲစကိုင်းစကြအောင်ခင်ဗျ
ဟုတ်ကဲ့ပါအဲခုနကဥတီမောင်တန်းပြောသလိုပါပဲတိတ်ကိုစိတ်ဝင်စားစရာကောင်းတဲ့ဟိုစကားစစ်ထိုးပွဲကြည့်ခဲ့ရတာပေါ့နော်ဘလို့လဲဆိုတော့ဒီစကားစစ်ထိုးပွဲတွေလုတ်တိုင်းမှာဒီတမရလောင်းစကားစစ်ထိုးပွဲတုန်းကလိုပဲဒီတမရလောင်းနှစ်ဦးပြောတဲ့ဟာကိုတနိုင်ငံလုံးကနေပြီးစောင့်ကြည့်နေကြတာပေါ့နော်အဲ့တော့ဒီတမရလောင်းနှစ်ဦးကနေပြီးတော့သူတို့အလုတ်ပြီးသူတွေချီမှာသူတို့ကအလုတ်လျှောက်တာအဲ့တော့ဒီမဲပေးမဲ့လူတွေကနေပြီးတော့အမှတ်တွေပေးပြီးတော့ကဲဘသူကတော့ဖြင့်ဒီနိုင်ငံကိုပို့ပြီးအကျိုးပြုနိုင်မလဲဒီနိုင်ငံကိုသူတို့အတွက်ကိုဒီတမရလောင်းကတော့ဘလို့အကျိုးပြုနိုင်မလဲဆိုတော့အမှတ်ပေးဖို့အတွက်ကိုသူတို့ကအခြေအနေစစ်ထိုးပြီးတော့သူတို့ရဲ့လုတ်ကိုက်နိုင်တဲ့အရေးချင်းတွေကိုတင်ပြရတာပေါ့နော်အခုလည်းဒီနေ့လည်းအဲ့လိုပဲဒုတမရလောင်းတွေကနေပြီးတော့စကားစစ်ထိုးပဲလုတ်ကြတာပေါ့နော်အဲ့လိုစကားစစ်ထိုးပဲလုတ်တဲ့နေရာမှာကျွန်မဟိုကြည့်ရတဲ့အခါမှာပေါ့နော်ဟိုဘလို့ခေါ်မလဲဆိုတော့သူတို့တွေကသူတို့ကိုသူတို့ဟိုခုခံကာကွယ်ဖို့ပြောနေတဲ့အစားကိုသူတို့ကသူတို့ရဲ့တမရလောင်းတွေကိုသူတို့ကပို့ပြီးတော့ခုခံကာကွယ်တဲ့ဟိုစားအားတာနေတဲ့ပုံတွေ့ရတာပေါ့နော်ဥပမာဆိုလို့ရှိရင် JD Vance ကနေလဲသူက Donald Trump ကိုသူကကာကွယ်ပြီးပြောဆိုတယ်အဲ့လိုပဲဒီဘက်က Tom Moss ကနေပြီးတော့လဲ Tim Moss ကနေပြီးတော့လဲဟို Kamala Harris ကိုသူကခုခံကာကွယ်ပြီးတော့ပြောဆိုနေတဲ့အော်ဒရန်တွေ့ရတာပေါ့နော်ဒါပေမဲ့ကျွန်မနှစ်ယောက်စလုံးကိုရှင်းကြည့်တဲ့အခါမှာ JD Vance ကနေဒီဟိုတင်မောဆိုညက်ကအသက်20กว่าတယ်အသက်20กว่าတဲ့ခါကျ generation gap လဲနေနေတော့ပါမှာပေါ့နော်နောက်ပြီးတော့တင်မောစ်ကဒီလွတ်တော်မှာလဲ12နှစ်ကြာသူကအောက်လွတ်တော်အမှတ်လုပ်ခဲ့တယ်ပြီးတော့အောက်လွတ်တော်မှာသူကစစ်ပြန်ရေးရာကော်မတီအဖွဲ့ဝင်သူကဖြစ်ခဲ့တာပေါ့နော်ပြီးတော့သူ့မှာဒီ debate အတွေ့အကြုံဒီစကားစစ်ထိုးပွဲအတွေ့အကြုံအများကြီးရှိတယ်သူအဲ့လိုပဲ JD Vance ကလေဒီlawyer တယောက် Yale University ကနေ Yale တက်ကတော့ကနေဥပဒေပွဲရထားတဲ့လူတကယ်ဟိုဟိုစားပေါ့နော် lawyer တယောက်ဆိုတော့ကျမကြည်ရင်ကြည်နေစကောင်စားလေးလို့တော့မပြောချင်စိတ်ပေါက်လာတယ်ဥတ္တမောင်တန်းရဲ့တိလာသူတော်တော်ကိုဟိုစကောင်စားလို့ပေါ့နော်ဒီအခုဒီနေ့ကြည်လိုက်တဲ့ပွဲမှာဒီပြည်သူအားလုံးဟိုပြောနေတာဟိုဥတီပြီးတော့ပြောနေတယ်ဆိုပေမဲ့လေတရားရုံးတစ်ခုမှာဒီဟိုတရားခိုင်ရဲ့ရှေ့နေနေဟိုဒီတရားလို့တရားခိုင်ရဲ့ရှေ့နေနေအစိုးရရှေ့နေပေါ့နော်ဆွဲကြပေါ့နှစ်ယောက်ငင်းနေတဲ့လို့ကျမစိတ်ထဲမှာသွားပြီးတော့ခံစားရတယ်ရှင်ဒါပေမဲ့သူတို့ပြောတဲ့အထက်မှာတော့အများကြီးပေါ့နော်သူတို့ပြောတဲ့ဟိုခန္ဓာတွေကတော့ပထမဆုံးပြောသွားတာကတော့နိုင်ငံသားရေးနဲ့ပတ်သက်တဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်တာအခုလောလောဆယ်ဖြစ်နေတဲ့အရှိအလေပိုင်းဒေသနဲ့ပတ်သက်ပြီးပြောသွားတယ်နောက် climate change ရာသီဥတုအပြောင်းအလဲနဲ့ပတ်သက်ပြီးတော့သူတို့ပြောသွားတယ်နောက်စီးပွားရေးရာနဲ့ပတ်သက်ပြီးတော့မီးခွန်းတွေလည်းသူတို့ဖြေသွားတယ်နောက်ပြီးတော့ဒီသတိသားဖြစ်ချရေးနဲ့ပတ်သက်တဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့လည်းသူတို့ဟိုအခြေအနေပြောကြတာပေါ့နော်နောက်တစ်ခုကဒီ gun violence ဒီလက်နက်ကင်တနက်ကင်ထိမ့်ချုပ်တဲ့ဒီအကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့လည်းသူတို့ပြောသွားတယ်နောက်ပြီးတော့ငွေကြေးဖောင်းပွားမှုနောက်ပြီးတော့ဒီအိမ်ယာပြဿနာကျန်းမာရေးနောက်ပြီးတော့ကလေးပြည်သူဆောင်ရှောက်တဲ့ child care နောက်ဆုံးအနှစ်ချုပ်ကတော့ဒီ election result ရွေးကောက်ပွဲရလဒ်ကိုလက်ခံမလားလက်မခံဘူးလားဆိုတာကိုနောက်ဆုံးအဆုံးသတ်ပြောသွားတာပေါ့နော်အဲ့တော့ကျမတို့ပထမဆုံးစပြီးတော့ဆွေးနွေးကြအောင်အဲ့တော့ဦးဟိုဇော်သွမုံကပဲစပြီးတော့ပြောပါအောင်ရှင်သူတို့ပြောသွားတဲ့ဒီနိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးတော့သူတို့နှစ်ယောက်ကအပြောလေးကိုပေါ့နော်ဘယ်လိုများသဘောရလဲရှင
်နိုင်ငံချေးဟိုတော့အခုကဒီအီရန်ကဟိုအစ္စရဲလ်ကိုတိုက်နေတယ်ဆိုတော့ကျွန်တော်ကတော့နိုင်ငံချေးဟိုတာကနေမေခွန်းဆလာမေးလို့ကျွန်တော်မထင်ခဲ့ဘူးစီးပွားရေးလားအဲ့ဒါကနေပဲဆက်လာမလားလို့ထင်တာမဟုတ် immigration ပေါ့နော်ဆိုတော့ကျွန်တော်သုံးသပ်တာကတော့ဒီ Israel ကိုအခု Iran ကတိုက်လာပြီဆိုတော့ဒီဘလို့ Israel ကိုအကာအကွယ်ပေးမလဲအဲ့ဒီရှုထောင့်ကနေပဲသူတို့ချင်ကတ်ကြတယ်ဆိုတော့ကျွန်တော်ထင်တာကတော့ဒီ Biden ရဲ့ policy အတိုင်းပဲကမလာ Harris ကတော့ဖို့အဲ့လိုပဲကျွန်တော်ကတော့Tim Walz ကနေဒီ policy အကာအကွယ်ပေးတယ်လို့ကျွန်တော်အဲ့လိုပဲတုံးတဘာဖြစ်လို့လဲဆိုတော့ဒီ Kamala Harris policy က Biden ပေါ်နေ policy တူတာကမဟာမိတ် in our con လို့ဖို့ Israel ကိုအကာအကွယ်ပေးဖို့ဆိုတာမဟာမိတ် in our con ဖို့လို့တယ်Iran ကိုတိုက်ဖို့ဆိုရင်လေအဲ့ဒီ Middle East မှာမဟာမိတ်တွေလို့တယ်ဆိုတော့ချင်းကမ္ဟုန်နဲ့ကျွန်တော်တို့အဲ့လိုပဲသုံးသပ်တယ်
။ဟုတ်ကဲ့ပါ။ဟိုသမရဘိုက်ဒန်အနေနဲ့ကတော့ဒီအရှေ့ပိုင်းအလဲပိုင်းဒေသမှာအခုဖြစ်နေတာတွေကိုသူကဖြစ်နိုင်လို့ရှိရင်အပြစ်အခိုက်ချက်ချင်းရက်စေခြင်းတွေ။နောက်ပြီးတော့သူကစစ်မီးကျဲဒီတဲ့ပို့ပြီးကျဲပြန်လာမှာကိုသူမလိုလားဘူးဆိုပြီးတော့ပြောတာမကြသေးခင်ကပြောခဲ့ပါတယ်။အဲ့တော့ဟိုဦးချင်းရွှေအနေနဲ့ဟိုကျွန်မဟိုကမေးချင်တာပေါ့နော်။ဟို ဒီဥကျင်းချွေရောက်ပါပြီလားရှင်။အော်ဟုတ်ကဲ
့ဟုတ်ကဲ့ရောက်ပါပြီ။ဟုတ်ကဲ
့အော်ဟုတ်ကဲ့ပါ။ခုနကတော့ဒီဒုသမရနှစ်ယောက်ပြောသွားတဲ့အထက်မှာဒီ climate change နဲ့ပတ်သက်လို့ပေါ့နော်။အဲ့ဒါနဲ့ပတ်သက်လို့ဒီနှစ်ဖက်အမြင်ပေါ့။အဲ့ဒါကိုဘယ်လိုသုံးသပ်လို့ရပါလဲရှင်။
နဖဲအမြင်ကတော့ကျွန်တော်က engineer ဆိုတော့လေဒီ climate change ဖြစ်နေတယ်ပြီးတော့ alternative energy လိုတယ်ဆိုတာကိုကျွန်တော်လက်ခံတယ်ဗျဒီဟိုဟို demos ပြောတဲ့အတိုင်းပေါ့လေဒါပေမဲ့ကျွန်တော်အနေနဲ့ကျတော့ဖြစ်မြတ်တာတာလို့ရမှာပေါ့နော်ဒီ fossil fuels ကြီးကလည်းအခုချက်ချင်းဖြတ်လိုက်လို့မရဘူး strategically လည်းလိုတယ်ဆိုတော့နှစ်ဖက်ကိုမျှအောင်လုပ်ပေါ့လေကျွန်တော်သဘောကတော့အဲ့ဒါမျိုးရှိတယ်ဗျအဲ့တော့ဟိုတင်မော့စ်ပြောတာကိုသဘောကျတယ်နော်ဟိုတစ်ဖက်သေးတော့လုံးလို့မရဘူးဒါပေမဲ့ဟို fossil fuel production ကိုလည်းကျွန်တော်တို့ဟိုလက်လွတ်လို့မရဘူးပေါ့နော်အဲ့အဲ့ဒါမျိုးကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါဒီ electric car တွေပိုင်းနဲ့ပတ်သက်ပြီးတော့ဒီအစိုးရကနေ subsidize လုပ်ထားတယ်ဆိုတဲ့သဘောဟိုကြားဘူးပါလားရှင်အမဟိုဒီ Tesla ကားတွေကိုဘာလို့ထုတ်တဲ့နေရမှာလေအဲ့တော့ဟိုသူတို့ဒီ Democrat တွေရဲ့ policy ပေါ့နော်ဒီ electric ကားတွေထုတ်ဖို့လို့နောက်ဆုံးဒီ emission တွေဘာတွေလျော့ပါဖို့လို့ဘာလို့ဆိုတာလဲရှိပါသေးတယ်ရှင
်ဒီ emission ဟို emission ပေါ့နော်
emission ဟုတ်ကဲ့
emission လျော့ဖို့အဲ့ဒါကိုတော့ကျွန်တော်ထောက်ခံတယ်ဒါပေမဲ့ဟိုအလုံးအကျွံ subsidize လုပ်ပြီးတော့လေsustainable မဖြစ်တဲ့ဥစ္စာပြီ။ sustainable ဆိုတာဒီ program ကဒီအများပြည်သူအတွက်เนาะရေရှည်အကျိုးမရှိဘူးဆိုရင်တော့သုံးသပ်ပြီးတော့ကျွန်တော်တို့လက်မခံဘူးပေါ့ဗျာเนาะ။အခုလောလောဆယ်မှာတော့ကျွန်တော်တွေ့နေတာဒီ electric vehicles တွေကိုသူတို့ဒီလိုအခွင့်တူးပေးတာတွေပေါ့ဗျာ။ဥပမာဆိုလို့ရှိရင်ဒီ freeway မှာမောင်းလို့ရှိရင်ခင်ဗျားတို့ဒီဟို carpool lane မှာသွားလို့ရတယ်လို့ပြောလို့အဲ့ဒါမျိုးတော့ဟိုလက်ခံပါတယ်ပြီးတော့မှာ sustainable ဖြစ်ရင်လက်ခံတယ်ဒါပေမဲ့တစ်ဖက်ကအဲ့လိုစီးပွားရေးအမြတ်ဟိုအမြတ်ထုတ်ဖို့အတွက်ကိုအကူအညီကအဲ့ဒီလောက်အထိလွန်သွားတယ်ဆိုရင်တော့ကျွန်တော်တို့လက်မခံနိုင်ဘူးလို့ထင်ပါ
ဟုတ်ကဲ့ပါရှင်ကျေးဇူးပါအာဆရာဦးတမောင်သားရောသူတို့နှစ်ယောက်ဆွေးနွေးတဲ့အချိန်မှာစီးပွားရေးနဲ့ပတ်သက်ပြီးတော့တော်တော်လေးဆွေးနွေးသွားတာရှိပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးယူဆပါလဲရှင
်ဟုတ်ကဲ့စီးပွားရေးနဲ့ဒီဒီ climate နဲ့လည်း
ဆက
်ဆက်ပြီးတော့သူကဆွေးနွေးသွားတာလေးတွေရှိတယ်။အထူးသဖြင့်တော့ JD Funds ပါเนาะ။အထူးသဖြင့်တော့သူတို့က energy လို့ပြောတဲ့ swine sector ကိုဖွင့်ကျင်တယ်။အဲ့တော့ JD နဲ့တဘာဝတောင်းဝင်ပြည်တွင်းမှာပြန်ပြီးတူးတဲ့ဟာပြူကိုသွားကျင်တယ်ပေါ့ဒီ။ဆိုတော့ဒါကြောင့်မို့လဲသူကဒီ climate change ကိုပြောတဲ့အခါမှာ JD Funds ကဒါအမေရိကကြီးအတန်ရှင်းဆုံးတိုင်းပြည်ဖြစ်နေပြီကဘာမှာအတန်ရှိဆုံးဒါကြောင့်မို့ manufacturing state ကိုဖွင့်ရမယ် energy ကိုဖွင့်ရမယ်ဆိုတော့တောင်းဝန်နေသူကချိတ်ကပ်ပြီးပြောသွားတယ်ဒါပေမဲ့တကယ်တမ်းကတော့အမေရိကကအတန်ရှင်းဆုံးဆက်နိုင်ငံထဲမှာမပါပါဘူးเนาะအတန်ရှင်းဆုံးနိုင်ငံကဘာမှာအတန်ရှင်းဆုံးနိုင်ငံ Iceland ပေါ့เนาะเนาะ Iceland တို့ကျွန်တော်တို့ဒါ Forbes magazine ရဆိုလို့ရှိရင် Switzerland တို့ Costa Rica တို့ကဒါပါသေးတယ်ဒီတင်မော့ဆဲတို့ရဲ့ Democrat Party ရဲ့ဆွေးနွေးချက်ကတော့သူတို့ဒီ middle class ကိုအဓိကထားပြီးတော့เนาะအဲ့ဒီအတွက်ကျွန်တော် subsidized government နဲ့မဲ့လုံးနေပေါ့เนาะသူတို့ပေးခြင်းအားဖြင့်စီးပွားရေးကိုဖွံ့ဖြိုးတိုးတက်အောင်လုပ်သွားမယ်လို့သူတို့ကပြောတယ်ဒါပေမဲ့နှစ်ယောက်ဆက်လုံးကတော့ deficit ကိုဘယ်လိုချမလဲဆိုတာကိုတိတိချာချာဖြေသွားတာတော့ကျွန်တော်မကြားလိုက်အောင်
အခုသူတို့ပြောသွားတဲ့ဒီအထက်မှာဒီ gun violence ပေါ့နော်ဒီတနက်ကင်ပြီးတော့အကြမ်းဖက်မှုတွေဖြစ်တာနဲ့ပတ်သက်ပြီးတော့ဟိုနှစ်ယောက်စလုံးကလည်းတနက်အုံနာတွေဖြစ်တယ်ဒီ second amendment ပေါ့နော်ဒီတနက်ကင်ဆောင်ခွင့်မိမိကိုယ်ကိုကာကွယ်ခွင့်နဲ့ပတ်သက်ပြီးတော့သူတို့တွေဟိုအလုံးသဘောတူတယ်ဒါပေမဲ့လို့ဒီတနက်ဟိုဒီဟိုထိမ့်ချုပ်ဖို့ဥပဒေပေါ့နော်အဲ့ဒီဥပဒေတတ်မှတ်ချက်နဲ့ပတ်သက်လို့တော့သဘောထားကွဲလွဲမှုရှိတယ်ပေါ့နော်အဲ့တော့သူတို့နှစ်ယောက်ရဲ့အမြင်လေးကိုဘယ်လိုသဘောရပါလဲရှင်
ကျွန်တော်ကတော့တန်တက်ရှိတာကိုကြိုင်တာကိုတောက်ဝက်စီအရောမရှိဘူးဗျဒါပေမဲ့အခုဟိုကျွန်တော်တို့တာမန်လူတွေအနေနဲ့เนาะမလိုအပ်တယ်ဗျဥမာဆိုရင်ဒီလိုဟိုကြည်စံအများကြီးထည့်လို့ရတယ်เนาะဟိုကြည်တော့ပေါ့မဂ္ဂဇင်းတို့လ
ေတိုက်ခိုက်ရေးတိုက်ခိုက်ရေးလက်လက်
တွေဟုတ်ကဲ့ဟု
တ်ကဲ
့เนาะ bump stock ဆိုတာအဲ့ဒါမျိုးဟိုဟိုအတနက်ကို automatic ဖြစ်အောင်လုပ်တယ်လေအဲ့လို mechanism တို့ပေါ့အဲ့ဒါမျိုးကစစ်တိုက်ဖို့လူတတ်ဖို့အတွက်ပဲလူတာဗျာ no koko ko khu gan ka pwe bu lo di a me lai pho lo no naw tri san ni si ya koko ko khu gan mo lo twa ka ma lo u ya ma lo be ne naw pi lo di lo bdu wa we le so ra wo ti ti cha cha si sit da le chano ro ho chano wa ro a ra wo thauk khan le ya
okay
naw chaung ya so win okay naw chaung ya so win ne ai lo ho a ra ri ro chano thauk khan ne ho long wa
မကန်ရအောင်ဆိုတာတော့အဲ့ဒါကတော့เนาะဒီမှာအစီအလာဖြစ်နေပြီးတော့ကျွန်တော်တို့ကွန်စတီကျူရှင်ထဲမှာလည်းပါတယ်ဆိုတော့ကျွန်တော်တို့သိက္ခာမွေးဆရာမရှိဘူးရအဲအဲ့တော့ကျမတို့ဂန်ဗိုင်လန့်စ်ခဏဖြတ်ပြီးတော့ကျမတို့ဟိုအဘော်ရှင်ကိစ္စလေးပေါ့เนาะတရေသားဖြတ်ချခွင့်ကိစ္စနဲ့ပတ်သက်ပြီးတော့ဒီဂျေဒီဗန့်စ်နဲ့ဒီဒီမော့စ်တို့ရဲ့ဒီအမြင်လေးကိုဘယ်လိုသုံးသပ်လို့ရလဲ
ော်ပြောခြင်းနဲ
့ဟုတ်ကဲ့
အာသူတို့အထင်ကိုဝေါ်ဆယ်ချင်းကမှုကဒါရှင်းရှင်းလင်းလင်းသူကတော့ background check လုပ်ခြင်းနဲ့ဒါတနကတကရမှာပဲဒါပေမဲ့ background check ကောင်းကောင်းလေးလုပ်ရမယ်သူတို့ဘသူပဲဝါလဲသူနောက်ကျောင်းပါရှိတယ်လေဆိုတာကောင်းကောင်းလေး background check လုပ်ရမယ်ကျွန်တော်ကြားရဟာမှားတလားတော့မသိဘူးအဲ့ဒီJD Vance ကဘာကြောင့်လဲဒီလို convalence ဖြစ်တာလေသူပြောတာဟာကျွန်တော်ကြားမှားတာလားတော့မသိဘူးသူကအဲ့ဒီတရားမဝင်ရောက်လာတဲ့
လူတွေက
လူတွေကနေပဲဆိုတော့သူတို့ချင်းကပုံကတော်တော်လေးဟိုမတူဘူးအဲ့ဒီအဲ့ဒီနဲ့ဆက်လုံချုံကြီးပိုင်းကိုဖြည့်ရှင်းရင်ဒီကန်ဗူလန်စကပိုပြီးတော့
ရော့သွားမယ်
ရော့သွားမယ်ပြီးတော့အာထင်ပေါ်ကြတော့ background check လုပ်ဖို့လိုတယ်ဆိုပြီးတော့သူတို့ရဲ့ဆွေးနွေးပွဲကဟိုအဲ့ဒါလေးကျွန်တော်အရင်ပြောချင
်ဟုတ်ပါတယ
်တခုကတော့ဒီအာအဲ့ဒီအမျိုးသမီးတရေချ
တရေသားဖြစ်ချ
တရေသားဖြစ်ချ abortion မှာလေသူရှင်းရှင်းလင်းလင်းပဲအာထင်ပေါ်စကသူတို့ရှင်းရှင်းလင်းလင်းကိုမိမိကိုကိုကိုကိုကပဲဆုံးဖြတ်ပိုင်ခွင့်ရှိရမယ် the freedom to decide အစိုးရကလည်းဒီလိုလုပ်ပါတယ်လို့မလုပ်ရဘူးဆိုပြီးတော့အစိုးရကလည်းဆုံးဖြတ်ပိုင်ခွင့်မရှိရဘူးကျွန်တော်တို့အမျိုးသမီးမင်းကလေးတွေကိုကျွန်တော်တို့ကယုံကြည်ရမယ်စိတ်ချရမယ်သူတို့ရကိုခန္ဓာပေါ့နော် body ကိုသူတို့ကပဲဆုံးဖြတ်ပိုင်ခွင့်ရှိမယ်ဆိုတာ freedom ကိုသူကတင်ပြတယ်ကျေးဒီဘန်ကြတော့သူကရှင်းရှင်းလင်းလင်းပြောပါတယ်တမတအထမရဲ့သူက policy သူကတော့ဒီဟာကြတော့ဒီပြီးနေဟာပဲဆုံးဖြတ်ရင်ပူကောင်းမယ်ဆိုပြီးတော့သူလည်းကောင်းကောင်းလေးတင်ပြပါတယ
်ဟုတ်ကဲ့ပါအဲကြောင့်မလို့သူကဟိုပြီးနေတခုမှမဂျော်ဂျီယာမှာလုတ်ခွင့်မရှိတဲ့အတွက်ကြောင့်မလို့ဆရာဝန်ကစေကူပေးလို့မရတဲ့အတွက်ကြောင့်မလို့လူနာကနေပြီးတော့အနီးဟိုနီးတဲ့ North Carolina မြောက် Carolina ပြီးနေကိုသွားတယ်အဲ့မှာပြန်နဲ့အသွားကြီးအပြန်ကြီးကြာပြီးတော့နောက်ဆုံးအသက်ဆုံးတဲ့အထိဖြစ်သွားတယ်ဆိုပြီးတော့တင်မော့စ်ကနေပြောသွားတာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ကျမတို့ဒါပြောနေရင်လည်းကျမနည်းနည်းလေးပေါ့လေဟိုဟိုဒီဒီတမဒုသမရလောင်းနှစ်ယောက်အကြောင်းလေးကိုနည်းနည်းလေးအချင်းချင်းပြီးတော့ summarize လုပ်ပြရမယ်ဆိုလို့ရှင်ကျမဘာစိတ်ဝင်စားလဲဆိုတော့ဒီ JD Vance ပေါ့နော် JD Vance ဆိုတာအလုံးကတော့ JD JD နဲ့ခေါ်နေကြတာပေါ့သူ့ရဲ့နာမည်အရင်ကတော့ James David Vance တဲ့အဲ့တော့သူ့ရဲ့ဘဝစာကြောင်းနဲ့ပတ်သက်ပြီးတော့သူ့ရဲ့ဘဝစာကြောင်းနဲ့ပတ်သက်ပြီးတော့
စာအုပ်ရေးထား
သူရေးထားတဲ့စာအုပ်ကလေးပေါ့နော် Hillbilly Elegy ဆိုတဲ့သူ့ရဲ့ဒီ memoir လေးပေါ့အဲ့ဒီ memoir ကဘယ်လိုလဲဆိုတော့သူငငယ်တုန်းကငယ်ဘဝအကြောင်းကိုသူကရေးခဲ့တာ2016ခုနှစ်ကရေးခဲ့တဲ့စာအုပ်ပေါ့နော်သူ့ရဲ့ဇာတိသူတို့ကဟို Middletown ဆိုတဲ့ Ohio ပြည်နယ်ကမြို့ကလေးမှာသူကမွေးဖွားခဲ့တယ်သူတောင်ပေါ်သားလို့ပြောလို့ရတာပေါ့နော်တောင်တန်းသားလို့လည်းပြောလို့ရတာပေါ့အဲ့တော့သူကသူ့ရဲ့ဒီတောင်တန်းသားဖြစ်တဲ့ဒီဘဝကိုသူကချစ်မြတ်နိုးတယ်ရင်သူတို့ရဲ့ဒီ culture ပေါ့ယဉ်ကျေးမှုလည်းသူကချစ်မြတ်နိုးတယ်ပေါ့လေသူကအဲ့ဒါမျိုးပြောထားတယ်ပြီးတော့သူ့ရဲ့အဖိုးနဲ့အဖွားကတောင်ပေါ်သားအယက်သမားတွေတဲ့သူ့ရဲ့အမေကလည်းမူရစေဆွဲနေတဲ့လူပေါ့နော်ဆိုတော့သူကသူ့ရဲ့အမေနဲ့သူ့ရဲ့အဖေကလည်းငငယ်လေးတွေကကွဲသွားတော့သူကရှင်းရှင်းပြောလို့ရှိရင် broken family ပေါ့နော်ဒီပျော်ကွဲနေတဲ့မိသားစုကနေပြီးပေါက်ဖွာလာတဲ့လူတယောက်ပေါ့ပြီးတော့သူကသူ့ရဲ့အဖွားကနေပြီးတော့သူ့ကိုဟိုသူ့ရဲ့အဖွားကနေပြီးတော့သူ့ကိုပြုစုပြီးတော့နောက်ဆုံးသူကလူကောင်းတယောက်ဖြစ်သွားပြီးတော့နောက်ဆုံးဒီရေးတက်ကတူမှာဥပဒေဖွင့်တဲ့ပညာရခဲ့တာပေါ့သူ့ရဲ့ဒီစ조사အားထုတ်မှုကတော့ကျမတို့အားလုံးချီးကျူးရမှာဖြစ်တယ်သူကဒီရှေ့နေတယောက်ဖြစ်တဲ့အပြင်ကို तू ဒီနေ့ပြောသွားတာဆိုလို့ရှိရင် तू တော်တော်လေးကိုဒီ Donald Trump နဲ့ပတ်သက်ပြီးတော့အတော်လေးကိုခုခံပြီးတော့ तू တော်တော်လေးကို तू ပြန်ပြောသွားတဲ့နိုင်တဲ့ဒါသူ့ရဲ့အရေးချင်းတစ်ခုပဲလို့ပြောရမှာပေါ့နော်နောက်သူ့ရဲ့အမျိုးသမီးကလည်း ဟိုအိန္ဒိယနိုင်ငံຫນွယ်ဘွားအူရှာပေါ့နော်ဥရှာဒီမှာငယ်ငယ်တုန်းကဆိုလို့ရှိရင်တငယ်ချင်းရှိတယ်ဟိန္ဒူတငယ်ချင်းတွေရှိခဲ့တယ်ပေါ့နော်ဥရှာဆိုတာနာမည်ကလူတိုင်းသိပါတယ်ဥရှာလို့ပြောလို့ရှိရင်ဟိုဥစားဟိုအိန္ဒိယຫນွယ်ဘွားလေးပေါ့နော်တင်မော့စ်နဲ့ပတ်သက်ပြီးတော့အထွေထူးပြောစရာတင်မော့စ်ကအောက်လွှတ်တော်မတ်ဖြစ်နေလို့တဲ့12နှစ်ရှိတယ်ပြီးတော့သူကဂါဗနာဒီမင်းနီဆိုတာပြည်နယ်ရဲ့ဂါဗနာဖြစ်နေသူကနှစ်နှစ်တက်တန်းနှစ်ခုဆက်တိုက်သူကလုပ်နေခဲ့တာပေါ့နော်သူကចောင်းဆရာတယောက်လည်းဖြစ်တဲ့အတွက်ကြောင့်မလို့သူ့ကိုလူတွေအားလုံးကចောင်းဆရာကြီးတယောက်လို့မျိုးသူဟိုပေါ့အားလုံးကချစ်ခင်ညံ့လို့ကြတယ်ချစ်ခင်လေးစားကြတာပေါ့နော်သူရဲ့တော့သူ့ကိုလည်းအားလုံးကစန်တာကလော့စီလို့မျိုးမြင်ကြတယ်ဟိုคริสต์มาสโบโบโบอีเดียวหนูမျိုးမြင်ကြတယ်ပေါ့ဆိုသူတို့တိောက်စကားပြောတာကိုကျမကြည့်ပြီးတော့လေအော်ဆရာနဲ့တပည့်နဲ့ပြောနေတာလားဦးလေးနဲ့တူနဲ့ပြောနေတာလားဆိုတဲ့သဘောမျိုးဖြစ်သွားတာပေါ့เนาะဒါမဲ့လေနှစ်ယောက်စလုံးဒီနေ့ပြောတဲ့စကားအပြောဆိုနှစ်ယောက်စလုံးပေါ့เนาะလိဟင်းမှုမရှိဘူးဒါပေမဲ့မေးတဲ့မေးခွန်းတွေကိုတိုက်ရိုက်မဖြေတာတကူပဲပေါ့เนาะဒါတော့ဟိုရှေ့နေပြီးပြီး तू อ่ะမေးလိုက်တယ်ဆိုလို့ရှိရင်ဟိုတင်ဥစားJD Vance ကတိုက်ရိုက်တဲ့မဖြစ်ဘူး तू ပြောချင်တဲ့စကားကိုပဲ तू တွန်းပြီးတော့ပြောလိုက်တယ်ဒါပေမဲ့ဒီဂါဗနာကြီးကြတော့ तू ဒီအုပ်ချုပ်ရေးမှူးကြီးတင်မော့စ်ကြတော့ तू ကသူကိုယ်တိုင်လည်းလက်တွေ့ဂါဗနာပြည်နယ်ဂါဗနာလုပ်တဲ့အတွက်ကြောင့်မလို့ तू ကဒီဥရီနဲ့ပတ်သက်ပြီးတော့လည်းသူကိုယ်တိုင်လည်းလက်မှတ်ထိုးထားတာရှိတော့ तू ကောင်းကောင်းပိုင်ပိုင်နိုင်နိုင် तू ပြန်ပြောနိုင်တယ် तू ကိုမေးတဲ့မေးခွန်းကိုလည်း तू တက်တဲ့မှာပြန်ဖြေနိုင်တယ်ပြီးတော့ဒီကာမလာဟဲရစ်နဲ့ပတ်သက်တဲ့မူဝါဒတွေဘာတွေလဲ तू ကောင်းပြန်ပြောနိုင်တာရှိတာပေါ့လေအဲ့တော့ဦးကျင်းချွေအနေနဲ့ရောဘယ်လိုသုံးသပ်လို့ရလဲရှင
်ကျွန်တော်ဒီနေ့ဒီဘိတ်ကတော့သူတို့တယောက်စလုံးနေဟို they agree to disagree civilly ပေါ့ဗျာเนาะအင်္ဂလိပ်လို့ဆိုရင်တော့သူတို့နှစ်ယောက်စလုံးရင်ရင်ကျေးကျေးနဲ့တိတ်ပြီးတော့အငင်းခုံမဖြစ်ဖဲနဲ့အာဃာတမရှိဘဲနဲ့သူတို့ကိုလိုတဲ့အချက်ကိုသူတို့ပြောနိုင်တယ်ပေါ့เนาะအဲအဲ့ဒါမျိုးကျွန်တော်ယူဆတယ်ဗျဟု
တ်ကဲ့ပါဟုတ်ကဲ
့အဲ့တော့ဒိုင်းရိုက်ကတော့ညာတော့ပြကျွန်တော်ဒီလိုဒီဘိတ်တွေနားထောင်နေတာကြာတဝက်လောက်ကဘယ်တော့မှမဖြေကြဘူးပြတချို့မေးခွန်းတွေကြတော့ဓာတ်ရိုက်ဖြေလို့မဖြစ်ဘူးပထမဆုံးမေးခွန်းဆိုလို့ရှိရင်နေရောစလုံးကဓာတ်ရိုက်မဖြေဘူးပြဒါပေမဲ့ဒီမှာဟိုသူတို့ဒီလိုရုပ်ပြက်လောက်အောင်လေအငင်းခုန်ဖြစ်တာတို့တယောက်နဲ့တယောက်လူပြောတာတို့ဟာတို့ကအင်မတန်နေတယ်ဗျဖြစ်တော့ဖြစ်တယ်เนาะဒါပေမဲ့အင်မတန်နေတယ်ဆိုတော့ it's a civil debate ပေါ့လေပြတော့ကျွန်တော်တို့ဗမာပြည်အတွက်ပါเนาะကျွန်တော်တို့က we want people to agree to disagree civilly လေအဲ့ဒါမှကျွန်တော်တို့ democracy ဖြစ်မှာဦးအမြင်မတူတာနဲ့ရန်သူလုပ်နေလို့ကမဖြစ်ဘူးလေအမြင်မတူရင်ဘလို့ညှိမလဲဆိုတာလေအဲ့ဒါကိုကျွန်တော်တို့တစ်ချိန်လုံးဟိုလူတွေကိုဟိုတင်ပေးဖို့ကြိုးစားနေတာ
ဦးအဲကျွန်တော် impression ကတော့ Tim Walter ပို့ပြီးတော့အတွေ့အကြုံရှိတယ်နောက်မူဝါဒတွေကိုချတဲ့အခါမှာလည်းဒီ Minnesota ပြည်နယ်မှာတကယ်ကိုယ်တိုင်လောက်ခဲ့တာဖြစ်တယ်ပြီးတော့လွတ်တော်နဲ့လည်းဆက်ဆံခဲ့တယ်ဆိုတဲ့အခါကျတော့သူကအတွေ့အကြုံတွေကနေဆွဲထုတ်ပြီးပြောသွားတဲ့နေရာမှာ JD Vance အများကြီးတာတယ်လို့ကျွန်တော်ထင်တယ်အထူးသဖြင့်ကျွန်တော် housing ကိစ္စပြောလို့ရှိရင်သူက GI bill ဆိုပြီးသူစစ်တပ်မှာလောက်ခဲ့တဲ့တုန်းကနော်ဥပဒေကိုအချိန်ခံပြီးတော့အဲ့ဒီကနေထောက်ပံ့တာကိုဘယ်လိုယူပြီးပြောသွားနိုင်လဲနောက်သူကတကယ် Federal Home Loan Program ဆိုပြီးတော့သူကဒါလည်းသူကထပ်ပြီးပြောသွားတာလေးတွေရှိတယ်ဆိုတဲ့အခါကျတော့ဒီတစ်ခုလုံးအနေနဲ့ကြည့်မယ်ဆိုလို့ရှိရင်ဒီတဘာပေါ့တဘာကဒီ debate မှာစကားပြောသွားခဲ့တယ်လို့ကျွန်တော်ထင်တယ်ဆိုတော့ဆရာ James ပြောတယ်လို့ပဲဒီညမှာကျွန်တော်တို့လေးစားရတာတော့ညောင်စလုံးကအဲတယောက်တယောက် appreciate လုပ်ကြတာလည်းရှိတယ်ဆိုတော့ဒီချင်းချင်းတိမ်တိမ်မှုမှုနဲ့သဘောကျတာကိုပြောသွားတာကတော့ဒါထူကြတယ်ပေါ့နော
်ကျေးဇူးပါဟုတ်ကဲ့
ခုလိုကျွန်တော်တို့ပါဝင်ဆွေးနွေးသွားတဲ့ဥစုံထုံမုံနဲ့ဦးကျင်းဆွေတို့ကို VOE ကအထူးပဲကျေးဇူးတင်တဲ့အကြောင်းပြောချင်ပါတယ်ခင်ဗျာ
ဟုတ်ပါတယ် VOE ရွေးကောက်ပွဲထူးအစီအစဉ်ကိုတည်ရှိခဲ့ကြတဲ့ကဘာတဝမ်းလုံးကပရိသတ်တွေကိုလည်း VOE ကကျေးဇူးအထူးတင်ပါတယ်ရှင်ဒါမှမဟုတ်နိုဝင်ဘာလ9ရက်နေ့မှာကျင်းပမယ့် American ရွေးကောက်ပွဲကြရင်လည်းကျမတို့ VOE American အတန်းကနေအချိန်နဲ့တည်ရင်းကြီးဓာတ်ရိုက်ထုတ်လွှင့်သွားဖို့စီစဉ်ထားတဲ့အကြောင်းသတင်းကောင်းပါရင်လည်းဒီနေ့မနေ့အထူးအစီအစဉ်ကနေနှုတ်ဆက်လိုက်ပါတယ်ရှင် VOE ကိုကြည့်ရှုအားပေးနားဆင်ကြတဲ့ VOE သောတာရှင်တွေနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရန်သူမျိုး၅ပါးဘေးအန္တရာယ်အတွေ့အကြုံကင်းဝေးပြီးစိတ်ရင်ချမ်းသာခြင်းကိုယ်ဤကျမ်းမာခြင်းတွေနဲ့ပြည့်စုံကြပါစေရှင်။ချွေလန်းချမ်းမြေ့ကြပါစေရှင်
။ဟုတ်ကဲ့
။ VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို
Telegram lumu kuyen samya nama le shu za nai mare. VOA Telegram samya na leisa t.me/bamisvoanews ma join lo bi thaisa ya yu ba khamya.
Akhu lo apasin season phit de jan sei ne set paw ma bya. Sina tain mu ko san chin ma pawin lo sha ni de lein du chit tu lu nge song dwe LGBT lu lein sei kwe pya tu de paw Lumu Taiwan Ja, Kweja Nimuri Taba, Taipwe, Winniade, Jango, Kini, Ed, De Song Kango, Ditown Tare, Lenuchitu, Jensi Lung and Yonge, Makilis Ga, Piotarago, Dimpia Tawa.
Hey, Jensi Rude Chiabiamino, Jensi Rui, Didavedo, Dolain Didamatu, Tate, Sitinane, Kuni, Pini, Lindu Sundeline, Saka Piotare.
LGBT
lo kore ling du chit tu we ba lo thru ko thru win khan lai de chein ma pat win chin ne mi ba taiwan ye tong pye mu ri chaung le pyo pya tha de
myama nai ngan ma so lo shin LGBT yo phit ne cha mya da lo no a pye naw lo shin na me ya 6 da 6 so lo shin ga no ma pat tat ne de ba lo shi kae da o tin ngan ye paung tin ne ma le tchu yi de shi kae u ba de LGBT ko lak khan khan ma lo de so da ga 2018 lak ga phit me chin ne ai ma ain ku pwin ne pyo pya de ku pwin ne pyo de shin ma ain ga do tabaw ma cha u bo no thru ga do tabaw ma cha u tabaw ma tu u a shin ma ti cha de shin pya lai de ma thru na le lak khan pi ye bo lak khan pi de shin ma david ko de tui de tui do le
ตุ๊ดตั๊วตวายดิเนาะตั๊วตวายไปซะอนาคตจังเกดาลําแผ่นแล่นน่ะจังเกดาซะดิเนาะอะห่าเนี่ยอ้าวผิดเตวงาไล่ไว้กําลาบ่เนาะตุ๊บาไล่ขอบาเลยขอได้เฉยมาไอ้มาเคสกรุ๊ปผิดตั๊วดากะอะยังเนาะจนเราเสร็จช่องนี่โจนเราว่าดิอะเท่ดิไปเว็บไปดาวเท่ไปตุ๊บไปไปชื่อดิชื่อเฉยมาไอ้ห่าโกเน็ตถอดแล้วไม่ตั๊วชื่อดิบ่เนาะชื่อจอทางงานนี่โตไม่ผิดตั๊วอู้อะสุชิงงาเดบิเนกงาไล่ตั๊วไม่บ่เนาะอะไล่ตั๊วไ
ဟိုဒါပေမဲ့ကျွန်တော်အနေနဲ့ဟိုဒီစိန်ခေါ်မှုတွေကျွန်တော်လက်ခံခဲ့တယ်အဓိကကဟို Granny Data ဆိုတာကကျွန်တော်ရှင်းပြောရရင်ဒီမျိုးပြတွေမှာလိုမျိုးအာဒါ LGBT ပုံမှန်လင်းနဲ့ဟိုရန်ကုန်မန္တလေးလိုနေရာမျိုးမှာမှာဒါပုံမှန်လင်းနဲ့လက်ခံပေးနိုင်မှုကမြန်မာနိုင်ငံအနေထားရဆိုအများကြီးလိုအပ်နေတဲ့အချိန်မှာကျွန်တော်ဒီလိုမျိုးတောင်းနန်းဒေတာရဲ့မှာဆိုဒါပူအောင်မှဒါဟိုရှိရပေါ့နော်သူတို့ဒလေထုံးစံနေရှိမဲ့သူတို့ရွာယဉ်ကျေးမှုဒါတွေအများကြီးပုံမှကျွန်တော် struggle လုပ်ရတဲ့အခိုက်အတန့်တွေရှိရပေါ့ချို့လူတွေဟိုပုံမှန်အမျိုးသားတို့မဟုတ်အမျိုးသမီးတယောက်ကဟို AAC ဖြတ်ကျော်လို့ရတဲ့အရာတော့မှကျွန်တော်တို့ဒီ LGBT ဖြစ်နေတဲ့အခါကျတော့ဟိုခက်ခက်ခဲခဲနဲ့ဟိုဖြတ်ကျော်ရတဲ့တချို့အပိုင်းတွေရှိရပေါ့နော
်ဒါကျွန်တော်ရဲ့ကောင်လေးကျွန်တော်ကလိင်တူရှိသူတွေဖြစ်တယ် LGBT တရားဖြစ်တယ်ကျွန်တော်ကအဲကျွန်တော်ကကျွန်တော်ဖြစ်တယ်မို့ကျွန်တော်တမိုးထားတယ်အဲ့တော့ကျွန်တော်ကိုလက်ခံနိုင်တဲ့သူမှသာကျွန်တော်နဲ့ဆက်နေပါလက်ခံနိုင်ဆိုလို့ရှိရင်ရပါတယ်ကျွန်တော် ACD ခွာပေးပါမယ်ပေါ့နော်အဲ့လိုပြပြပြပဲနေဖြစ်တယ်
ကျွန်တော်တို့ကိုကရင်နီမှာဆောက်ရောက်ခရရဆိုကျွန်တော် extra ခဏခဏဂျုံရ ဟုတ်ကဲ့ဘုရားမှုကြီးမေးအောင်လိုက်ကဒီတန်းကောင်ဆင်းပါမိကုံးအချို့ဟာဒီအီရန်ကအဲ့လိုရောကျွန်တော်ထောက်ခံတယ်ဂျင်စီတို့ရဲ့ဒီတပတ်တော့တော်လိုင်းရှင်အဂျီပီတီရဲ့ဖိနေချာများတယ်ဗောနော်အဲ့မှာအမတ်တရားဗားလဲဆိုပထမတလုံးကျဲပြီးလို့တဲ့အချိန်မှာလင်းရင်ဆိုတာကတော့တစ်ခေါက်ကျဲရုံနဲ့တော့မရဘူးတော့ပက်ပြီးတော့ကျဲတာဟုတ်အဲ့တော့နောက်တစ်ခေါက်ဒုတိယတစ်ခေါက်ပြန်လာမယ်ဆိ ချင်းနဲ့ပြေးဝင်ရတဲ့အချိန်ပေါ့နော်ဆိုတော့အဲ့လိုမျိုးအချိန်ဒီမှာအိုင်းရမှာဆိုတော့ကျွန်တော်တို့ဟိုပေါင်900 6လုံးအကျဲခံရတယ်ပေါ့နော်အဲ့ဒါကဘဝရဲ့ဟိုအမှတ်တရကြီးပဲပေါ့
တော်လိုင်းကြီးပြီးသွားတဲ့ခါသူတို့ဖြစ်ချင်တဲ့ဆန္ဒတွေကရောဘာတွေဖြစ်မလဲ
ကျွန်တော်နှစ်ယောက်တွေ့ထားဆိုရင် LGBT short လေးပေါ့ဒါမြန်မာနိုင်ငံမှာဆိုလို့ရှင်လည်းမရှိသေးဘူးပေါ့နော်ဒါလည်းဟိုအစအနေပြန်ပြီးစူးစမ်းရမှာပေါ့နော်ဆိုတော့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်ဟိုအခက်ခဲတွေကိုဒီ3နှစ်လုံးလဲသူနဲ့ကျွန်တော်နဲ့နှစ်ယောက်အတူတူရင်ဆိုင်ပြီးသွားပြီဆိုတော့ဆက်ပြီးတော့လဲဒါစိုးစူးစမ်းကြမယ်ပေါ့နော်အဲ့တော့စူးစမ်းကြမယ်ဆိုရဲအစိတ်မျိုးလေးရရှိပါတယ်ဒါပေမဲ့အဲ့ဒါတွေအကုန်လုံးတော့ကျွန်တော်တို့အင်ဂျင်နိုင်မှဖြစ်မှာပေါ့နော
်ကဲဂျင်စီတို့ကြီးဒီဘက်တော့ဒီလောက်ပဲနော်နောက်တစ်ဘက်ဒီကြားလို့ရှင်နေဂျင်စီတွေအတွက်ဂျင်စီရှိနေပါတယ်ဆက်ဆက်စောင့်ကြည့်ကြပါဦးတတ
ဗီယိုအစီအစဉ်တွေကိုရေဒီယိုရုံးမြင့်တန်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်ဗီယိုမြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/viewbemis ဖြစ်ပါတယ်
ခုတော့တပတ်တွင်အောက်သာသတင်းတွေကိုကြည့်အောင်ပါဗျာ။ကိုရနိုင်ကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
။2024 Paris Olympic နဲ့ Batanson Olympic ပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ခဲ့ကြတဲ့ American အောက်သာသမားတွေကို American သမ္မတ Joe Biden ကတနင်္လာနေ့ကအင်ဗီတော်မှာဂုဏ်ပြုခဲ့ပါတယ်။ Paris Olympic နဲ့ Batanson Olympic ဝင်ပြိုင်ခဲ့ကြတဲ့ American အောက်သာသမားတွေဟာ American ပြည်ထောင်စုကိုအကောင်းဆုံးကိုယ်စားပြုခဲ့ကြတာဖြစ်တယ်လို့Tomorrow Biden ကပြောပါတယ
် We're the only nation that thinks anything is possible when we try set mind to do it. That's what all of you embody. On behalf of the entire
ကျွန်တော်တို့လုပ်မယ်လို့ဆုံးဖြတ်လိုက်တိုင်းဘာမှမဆိုဖြစ်နိုင်ရည်ရှိတယ်လို့ထင်တာကျွန်တော်တို့တနိုင်ငံတည်းပဲရှိပါတယ်။ဒါကိုခင်ဗျားတို့အားလုံးပုံဖော်နိုင်ခဲ့ပါတယ်။ကျွန်တော်တို့မှာတနိုင်ငံလုံးကပြည်သက်တွေထောင်နေချီဒီမှာအခုရှိနေပါတယ်။အမေရိကန်ကိုအကောင်းဆုံးကိုယ်စားပြုခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်။
မေဂန်ဇင်ဟာပဲရစ်အိုလံပစ်ပြိုင်ပွဲမှာရွှေ40ငွေ44ကျေး42ခုနဲ့ပထမနေရာရခဲ့ပါတယ်။အမေရိကန်နဲ့တရုတ်တို့ရွှေစိတ်အရေးအတွက်ဒူးဝင်မဲ့ငွေစိတ်မှာအမေရိကန်ကပိုများခဲ့တာကြောင့်အမေရိကန်ကအိုလံပစ်မှာပထမရခဲ့တာပါ။ဗတန်ဆောင်းအိုလံပစ်ပြိုင်ပွဲမှာတော့တရုတ်နဲ့ဗြိတိန်တို့ကပထမနဲ့ဒုတိယရခဲ့ကြပြီးတော့အမေရိကန်ကတော့ရွှေ25ငွေ26ကျေး42ခုနဲ့တတိယရခဲ့ပါတယ်ခင်ဗျာ။2025 FIFA ကမ္ဘာ Club Champion များဖလားဘောလုံးဖိုင်နယ်ကိုတော့ New York New Jersey မှာရှိတဲ့ MetLife ဘောလုံးကွင်းကြီးမှာကျင်းပသွားမှာဖြစ်တယ်လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကဇနေနေ့မှာကြေညာလိုက်ပါတယ် MetLife ဘောလုံးကွင်းကြီးကို2026ကမ္ဘာဖလားဖိုင်နယ်ကစားဖို့အတွက်လဲ FIFA ကရွေးချယ်ထားတာဖြစ်ပါတယ် FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကတော့ကမ္ဘာတစ်ပေါင်းကနေလာကြမဲ့တန်းတက်ချီတဲ့ဘောလုံးပြိုင်ပွဲတွေအနေနဲ့ American ကကွင်းတွေကိုသဘောကျကြမှာဖြစ်တယ်လို့လဲပြောလိုက်ပါတယ်
Millions of fans will be coming. They will find that actually one of the things I found in America is that the stadiums here
ပြည်သက်တွေတန်းနဲ့ချီလာကြမှာဖြစ်ပါတယ်အမေရိကန်ကကျွန်တော်တို့တွေ့တာတကူကတော့ဒီဘောလုံးကွင်းတွေကိုလာတဲ့သူတွေကွင်းမှာပြောအောင်စောက်ထားတာပေါ့သူတို့ဘောလုံးပွဲကြည့်ဖို့တသက်ပဲကွင်းကိုလာပြီးတော့ပြန်သွားတာမျိုးမဟုတ်ပဲဒီမှာနိုင်နဲ့ချီနေပြီးတော့ပေါ့ပါပါနဲ့ပြောအောင်လှုပ်ထားတာပေါ့ပြည်သက်တွေလိုအပ်တာလည်းအဲ့ဒါပဲလို့ကျွန်တော်ထင်တယ်ကျွန်တော်တို့အနေနဲ့ဒီကမ္ဘာလုံးကလူတွေတူတကွာသာစုဝေးနိုင်တဲ့ပွဲမျိုးတွေလိုအပ်ပါတယ်။ရှင်းနေမှာကမ္ဘာ့ကလပ်ချန်ပီယံဖလားနဲ့ကျွန်တော်တို့ဒါကိုလုပ်ပါမယ်။ဥရောပအာရှတောင်အမေရိကမြောက်အမေရိကအာဖရိကနဲ့သမုဒ္ဒရာပိုင်းဒေသကအကောင်ဆုံး32သင်ပါဝင်မှာဖြစ်ပြီးအဲ့ဒါပြီးနောက်တစ်နှစ်မှာတော့နိုင်ငံ48နိုင်ငံပါဝင်တဲ့ကမ္ဘာ့ဖလားဘောလုံးပွဲကိုလုပ်မှာဖြစ်ပါတယ်။အဲ့ဒီကြရင်ကမ္ဘာတစ်ဝန်းကဘောလုံးပေးတဲ့၅သန်းကနေ10သန်းလောက်ဒီလိုလာကြမှာပါ။ကျွန်တော်တို့လူတာကလည်းအဲ့ဒါပါပဲ။
လာမယ့် FIFA ကမ္ဘာ Club Champion များဖလားကိုတော့အသင်း32သင်းအထိတိုးချဲ့ပြီးတော့ပုံစံတင်တဲ့ကျင်းပသွားမှာဖြစ်ပြီးတော့ဇွန်လ14ရက်နေ့ကနေဇွန်လ13ရက်နေ့အထိအမေရိကန်နိုင်ငံတစ်ပွဲကဘောလုံးကွင်း12ကွင်းမှာကျင်းပသွားမှာဖြစ်ပါတယ်။အဲဒီထဲမှာတော့ Washington DC Power, Atlanta, Charlotte, Cincinnati, LA, Miami, Nashville, Philadelphia, Seattle နဲ့ Orlando မြို့ကကွင်းနှစ်ကွင်းလည်းပါဝင်မှာဖြစ်ပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတွေမှာတော့ပြင်းထန်တဲ့ Atletico Madrid တိုက်စီမူအန်ဒရိုက်ဂရီးစမန်ဟာပြင်းထန်တဲ့ရင်းစဉ်ကစားသမားအဖြစ်ကနေအားယူပြီးလို့တင်လာနေမှာကြေညာလိုက်ပါတယ်။သူ့အနေနဲ့ပြင်းထန်တဲ့ကစားသမားအဖြစ်ကနေဒီနေ့မှာအားယူပြီးဆိုတာကိုစိတ်မကောင်းစွာနဲ့အတီးပေးလို့ကြောင်းနဲ့အသေးနဲ့တူ10နှစ်ကြာစိန်ခေါ်မှုတွေအောင်မြင်မှုတွေမမေ့နိုင်စရာအမှတ်တရတွေအများကြီးရခဲ့ပြီးတဲ့နောက်အခုချိန်ကသူ့အတွက်နောက်ဆောင်မျက်နှာအသစ်တစ်ခုကိုဖွင့်ပြီးတော့ မျိုးဆက်သစ်တွေနဲ့နေရာပေးရမယ့်အချိန်ဖြစ်ကြောင်းအသင်းရဲ့အင်ဂျီကိုဝတ်ပြီးတော့ကစားခဲ့ရတဲ့အချိန်တွေကိုဂုဏ်ယူရဲလို့ Griezmann ကသူ့ရဲ့လူမှုကွန်ရက်ကနေပြောထားပါတယ် Griezmann ဟာပြင်သစ်အသင်းအတွက်စုစုပေါင်း138ပွဲကစားပြီးတော့44ဂိုးနဲ့သရုပ်ထဂိုးအများဆုံးသွင်းပေးခဲ့သူဖြစ်ပြီးတော့ပြင်သစ်အသင်းနဲ့အတူ2018ကမ္ဘာဖလားတစ်ကြိမ်နဲ့2021 Nations League ဖလားတွေကိုဘူးဆွဲခဲ့ပြီးတော့ Euro 2016နဲ့2022ကမ္ဘာတစ်ကမ္ဘာဖလားတွေမှာတော့ဒုတိယတစ်ကြိမ်စီရခဲ့တာဖြစ်ပါတယ် Griezmann ရဲ့ပြင်သစ်လက်ရေးစင်ကစားသမားဘဝ10နှစ်တာမှာနောက်ထပ်ထူးခြားတဲ့မှတ်တမ်းတစ်ခုကတော့သူဟာအသင်းအတွက် 84 ပွဲဇက်တိုက်ကစားပေးခဲ့ပြီးတော့အများဆုံးစံချိန်တင်ခဲ့တာလည်းဖြစ်ပါတယ်ဒီနေ့မှနိုင်ငံတကာကနာမည်ကြီးကစားသမားတွေအတော်များများလက်ရေးစင်အသင်းကနေအနားယူလာတဲ့ကစားသမားဘဝကနေအနားယူလာတဲ့အတော်များများရှိခဲ့ပြီးတော့ဒီထဲမှာတော့ Griezmann ကတော့လက်ရေးစင်ကစားသမားဘဝကနေအနားယူလိုက်တဲ့နာမည်ကြီးတွေကနောက်ဆုံးတစ်ယောက်ပဲဖြစ်ပါတယ်ခင်ဗျာအချိန်တည်းမှာပဲဂျာမနီအမျိုးသမီးအသင်းရဲ့ရှည်တန်းတိုက်စစ်မှု Alexandra Popp ဟာလည်းဂျာမနီအမျိုးသမီးအသင်းကနေအနားယူတော့မယ်လို့ကြေညာလိုက်ပါပြီ Alexandra Popp ဟာဂျာမနီအသင်းအတွက်14နှစ်ကြာကစားပြီးတဲ့နောက်လာမယ့်အောက်တိုဘာလ28ရက်နေ့မှာကစားမယ့်ပွဲမှာအသင်းကောင်းဆောင်ဖြစ်တဲ့နောက်ဆုံးချိန်ကစားပြီးအနားယူမှာဖြစ်တယ်လို့ဂျာမန်ဘောလုံးဖွဲ့ချုပ်ကလည်းနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်အသက်33နှစ်ရှိဖြစ်တဲ့ Alexandra Popp ဟာဂျာမနီအသင်းနဲ့အတူအမျိုးသမီးကမ္ဘာဖလား Euro ဖလားနဲ့ Olympic ပြိုင်ပွဲတွေအပါအဝင်စုစုပေါင်း144ပွဲကစားခဲ့ပြီးတော့66ဂိုးသွင်းပေးခဲ့ပြီးဂျာမနီအသင်းအတွက်အားထားတဲ့တိုက်စစ်မှုတစ်ဦးဖြစ်ခဲ့ပါတယ်ခင်ဗျာလောဘကဘောလုံးပွဲတွေမှာတော့စပိန်လာလီဂါမှာတော့ရီယယ်မက်ဒရစ်နဲ့အက်တလတီကိုမက်ဒရစ်တို့ရဲ့မက်ဒရစ်ဒါဘီပွဲကိုတနင်္ဂနွေနေ့ကကစားခဲ့ကြပြီးတော့ပွဲပြီးကနေမှဆွဲတဲ့ခြေပါဂိုးနဲ့တစ်ပတ်တစ်ဂိုးစီအပြည့်ဖြစ်သွားပါတယ်။ရီယယ်မက်ဒရစ်ကဘရာဇီးလ်နောက်တန်းလူမီလတောက64မိနစ်မှာဂိုးရင်သွင်းခဲ့လို့ရီယယ်အသင်းရှိကဦးဆောင်ခဲ့ပေမဲ့ဒဏ်ရာအချိန်ပို9မိနစ်မှာတော့အန်ဟာကိုရီယယ်ကအက်တလတီကိုအတွက်ခြေပါဂိုးပြန်သွင်းလို့တစ်ပတ်တစ်ဂိုးစီနဲ့တည်ဖြစ်သွားခဲ့ပါတယ်။ဒီပွဲတည်ကြသွားတာကြောင့်ရှစ်ပွဲပြီးမှတော့ဘာစလိုနာက Real ထက်3မှတ်အသာနဲ့22မှတ်ရပြီးတော့ဇယားထိတ်မှရှိနေပါတယ်ခင်ဗျာ။ England Premier League ဘောလုံးပွဲတွေဘက်မှာတော့ Liverpool အသင်းကမပေးဇယားထိတ်ကိုတက်လာပြီးတော့ Man City အသင်းကဒုတိယဖြစ်သွားပါတယ်။ပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့ကပွဲတွေမှာ Champion Man City က Newcastle နဲ့အဝေးကွင်းမှာသွားကစားရမှာတစ်ဖက်တစ်ဂိုးစီတည်ဖြစ်ခဲ့ပြီးတော့ Liverpool ကတော့ Wolves ကိုအဝေးကွင်းမှာ2ဂိုးတကူနဲ့နိုင်ခဲ့ပါတယ်။ဒါပြင် Arsenal က Leicester City ကို6-2 နဲ့နိုင်ပြီးတော့ Chelsea ကလည်း Brighton ကို 6-2 နဲ့နိုင်ပါတယ်။ဒါကြောင့် Liverpool က15မှတ်နဲ့ဇယားထိတ်ကိုတက်လာပြီးတော့ Man City နဲ့ Arsenal က14မှတ် Chelsea က13မှတ်နဲ့ဒုတိယတတိယနဲ့သတုထနေရာတွေမှာရှိနေပါတယ်။တနင်္ဂနွေနေ့က Old Trafford မှာကစားခဲ့တဲ့ Man United Sports ပွဲမှာတော့ Spurs က3-0မရှိနဲ့အိုင်သွားခဲ့ပါတယ်။အိမ်ကွင်းမှာ Spurs ကို3-0မရှိနဲ့မရှိမလားရှုံးခဲ့တာကြောင့်နီးပြ Ten Hag ဟာ PR တွေနဲ့အကြီးအကျယ်ရင်ဆိုင်နေရပြီးတော့နီးပြဖြစ်ကနေထုတ်ပယ်ခံဖို့ရေပန်းအစားဆုံးနီးပြလည်းဖြစ်လာနေပါတယ်ခင်ဗျာဘယ်ကနာမည်ကြီးဘတ်စကတ်ဘောကစားသမားဒီကမ်ဘီမူတွန်ဘိုဟာအသက်58နှစ်အရွယ်မှာအုန်းနောက်ကန်ဆာနဲ့တွဲလွန်သွားခဲ့ပြီဖြစ်တယ်လို့ NBA American မြို့သားဘတ်စကတ်ဘောဖွဲ့ချုပ်ကလည်းနေ့မှာကြေညာလိုက်ပါတယ်သူဟာ NBA မှာအကောင်းဆုံးခံစစ်ကစားသမားတွေကတယောက်ဖြစ်ပြီးတော့အကောင်းဆုံးခံစစ်ကစားသမားစုကို၄ချိန်ရရှိခဲ့သူလည်းဖြစ်ပါတယ်။သူက American NBA ကအသင်း6သင်းမှာ18နှစ်ကြာကစားခဲ့ပြီးတော့ NBA ရဲ့ All Star လက်ရွေးစင်အသင်းမှာ8ချိန်ရွေးချယ်ခံခဲ့ရပြီးတော့ Hall of Fame စီးရင်းထဲမှာလည်းထည့်သွင်းရွေးချယ်ခံခဲ့ရသူဖြစ်ပါတယ်ခင်ဗျာ
။ခုတော့ကျွန်တော်တို့ရဲ့မနေ့ဖက်ထုတ်လွှင့်ချက်တွေလည်းပြီးဆုံးကာနေပြီဖြစ်လို့ထိတ်တန်းသတင်းအကျဉ်းချုပ်ကိုကျွန်တော်ကပဲပြန်လည်တပြပေးပါမယ်ခင်ဗျာ။ထိုင်းနိုင်ငံမြောက်ပိုင်းမှာလိလာရခီထွက်ခဲ့ကြတဲ့ចောင်းသားကလေးငယ်တွေနဲ့ဆရာတွေလိုက်ပါလာတဲ့ဘတ်စကားမိလောင်ခဲ့တဲ့အတွက်အသက်9နှစ်နဲ့14နှစ်အရွယ်ကြားចောင်းသားចောင်းသူ20နဲ့ဆရာ3ယောက်သေဆုံးခဲ့ရတယ်လို့ထိုင်းဝန်ကြီးချုပ်ကဗုဒ္ဓဦးနဲ့မနေ့ဘန်ကောက်မှာပြုတ်လို့တဲ့သတင်းစာရှင်းလင်းမှာပြောပါတယ်။ခီးမသွားခင်ကားကိုတေချာမစစ်ဆေးတာကြောင့်ပေါ်ရော့မှုကြောင့်ဖြစ်ခဲ့တာလို့ဆိုပြီးတော့ကုန်းလန်းတဲယူပို့ဆောင်ရေးခီးသွားရှင်တွေနဲ့ပတ်သက်ပြီးပြည်ပြင်ပြောင်းလဲမှုတွေလုပ်မယ်လို့ဆိုပါတယ်။ရှေ့လေပိုင်းဒေသမှာတော့လေဗရွန်တောင်ပိုင်းက Hezbollah နဲ့တိုက်ပွဲမှာအစ္စရေးတပ်သား10ဦးသေဆုံးခဲ့ရတယ်လို့အစ္စရေးစစ်တပ်ကဗုဒ္ဓဦးနေ့မှာကြေညာပါတယ်။တစ်ချိန်တည်းမှာပဲရှေ့လေပိုင်းဒေသရေးဟာတကဘာလုံးတွေတိတ်အန္တရာယ်ကြီးတဲ့အနေအထားကိုမကြခင်ရောက်လာနိုင်တာကြောင့်ဒီပြဿနာပိုးကျယ်ပြန့်မလာအောင်ကာဝယ်တားဆီးဖို့ကုလသမဂ္ဂလူ့ခွင့်ဆိုင်ရာမဟာမင်းကြီးဘော်ကာတက်ကကုလသမဂ္ဂလုံခြုံရေးကောင်စီကိုတောင်းဆိုလိုက်ပါတယ်ခင်ဗျာ။ထိတ်တန့်သတင်းတွေကတော့ဒီလောက်ပါပဲခင်ဗျာ။ကျွန်တော်တို့ရဲ့ကြာတာပရိသတ်မနေ့ဖက်အစီအစဉ်ပြီးဆုံးခင်အခုအစီအစဉ်ဖြစ်မြောက်အောင်ဆောင်ရွက်ကြသူတွေကိုမိတ်ဆက်ပေးရရင်တော့အစီအစဉ်ထုတ်လို့ရမှုကကုစော်မှုကျော်ဖြစ်ပါတယ်။ ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ဗျာ။ကျွန်တော်ကတော့စီစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးဖြစ်ပါတယ်ဗျာ။ဒီ Grim နဲ့စီစဉ်တွေကိုကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ဗျာ။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကျန်းမာရွှင်လန်းကြပါစေခင်ဗျာ။